Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24.25 32.51တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုနားလောင်နေအတူညပေးသွားမှာဖြစ်ပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့ရှေးချမ်းကရဲသားတွေကိုဘေးလွတ်ရာကယ်ထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပြီဖြစ်ပါတယ်တူရကီနိုင်ငံမှာကားဘုံးပေါက်ကွဲတာကြောင့်တူရကီစစ်သား73ယောက်သေဆုံးပြီးတော့55ယောက်ဒဏ်ရာရသွားခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာတွေကပပူအန်နျူဂီနီနိုင်ငံမှာတော့ပြင်းအား 9.6 magnitude ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ထားပါတယ်ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညမှနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာချွန်နေနားဆင်ကြားမှာကမြန်မာစစ်တပ်ဘက်က KIO ဌာနချုပ်ကိုဥတီပြစ်ခတ်တာကြောင့်အနားမှာရှိတဲ့ IDP ဒုက္ခသည်စခန်းကသူတွေကလည်းအသက်အန္တရာယ်ဆိုရင်ရတယ်ဆိုတဲ့အကြောင်းကို
ကျိုးကတော့ IDP ရဲ့စခန်းကိုတော့ပြစ်မှတ်ထားပြီးတိုက်တာပဲဒါပေမဲ့ IDP စခန်းလည်းနေလာတယ်ဆိုတော့ဘုံကတနက်တန်လေးနဲ့ပြစ်တဲ့ဥစ္စာကြီးကတော့အဲ့ဒီ IDP စခန်းမှာလည်းကြားတယ်ဆိုတော့
ကချင်နေချင်းကိုရီးယားအဖွဲ့ချုပ် KBC ကဒေါက်တာဆွမ်ဆမ်ဆန်ဆွမ်ကအခုလိုပြောသွားတာကိုမကြခင်ပြည်စုံနားဆင်ကြမှာပါ။ဒါပြင်မြန်မာတခွင်စီစဉ်တဲ့သတင်းတော်မှတ်စုစီစဉ်စာရတွေကိုလည်းခုညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရီးယားနိုင်ငံနန်းလောင်တို့ကကြီးညာပေးသွားမှာပါ
။စီးရီးယားနိုင်ငံလက်ပိုမျိုးရှေ့ပိုင်းကအရသားတွေကိုဘေးလွတ်ရာကဲထုတ်ပေးနေတဲ့လုပ်ငန်းတွေပြန်ဆောက်ဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ကြပါပြီ။တဘုံတွေထိန်းချုပ်ထားတဲ့ဖူဟော်နဲ့ကဖာယာယွာနေယွာကရတားတွေလွတ်ပေးဖို့ဆိုတဲ့တောင်းဆိုချက်ကြောင့်ဘေးလွတ်ရာရွှေ့ပြောင်းပေးနေတဲ့လုပ်ငန်းတွေတောက်ချာနေကရန်နာသွားတာပါဒီနေ့သဘောတူညီတဲ့တူညီချက်ထဲမှာအဲ့ဒီယွာကရတားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပေါင်းပါတယ်ဂူဒီတော့ဒီလုပ်ငန်းတွေမဆရသေးပါဘူးစီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းမှာပောက်ကွဲတံတွေနဲ့တနက်တံတွေပြန်ကြားလာပြီးတဲ့နောက်မှာစီးရီးယားအစိုးရကအဲ့ဒီမှာရှိနေတဲ့ရတားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးရေးကိစ္စကိုတောက်ချာနေကဆိုင်းငံ့ထားလိုက်တာပါတဘုံနေဘက်ကရောအစိုးရတပ်တွေဘက်ကပါခိုင်မာမှုမရှိသေးတဲ့အပြစ်ခတ်ရစဲရေးကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲကြပါတယ်ဘေးလွတ်ရာရွှေ့ပြောင်းပေးမဲ့ကားတွေတွားရလမ်းကြောင်းအဖြစ်သုံးနေတဲ့အမြန်နာမကြီးတစ်လျှောက်စစ်တပ်ကအတားစီတုံးတွေချနေချိန်မှာပဲတဘုံနေထိန်းချုပ်ထားတဲ့အလက်ပိုအချမ်းကလူတွေတဲဆောင်လာတဲ့ဘတ်ကားတွေနဲ့ထရက်ကားတွေကိုပြန်လှည့်ဖို့စီးရီးယားအစိုးရကအမိန်ပေးခဲ့ပါတယ်။ဒါဟာယာယီရဆိုင်တာဖြစ်ပါတယ်လို့အလက်ပိုငင်းငယ်လုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ကူညီနေတဲ့တူရကီကပြောပါတယ်။တဘုံတွေဟာသူတို့ပေးထားတဲ့ဂရီကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့တစားကန်တွေကိုအလက်ပိုမြို့တွေကနေခိုးထုတ်နေတယ်လို့စီးရီးယားအစိုးရကပြောပါတယ်။ဒါပေမဲ့လည်းစီးရီးယားအစိုးရကအခုလိုရဆိုင်လိုက်တာဟာတဘုံတွေထိန်းချုပ်ထားတဲ့ရှီယာယွာနေယွာကရဲသားတွေကိုလုတ်ပေးအောင်သူတို့ကိုဖိအားပေးဖို့လုပ်နေတာလို့သဘုံတွေကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံအလဲပိုင်းကေဆီရီမြို့ကဘတ်စကားတစ်စင်းပေးမှာဘုံးပေါက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ဦးထက်မနည်းသေဆုံးပြီးတော့55ဦးဒဏ်ရာရသွားပြီးအများစုကတူရကီစစ်တပ်ကဖြစ်တယ်လို့စစ်ဘက်အရင်းမြစ်တွေကပြောပါတယ်ဒဏ်ရာရသူအများစုတွေက6ယောက်ကတော့ဒဏ်ရာပြင်ထန်ပြီးတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်ဒါအပြင်အရသာသေဆုံးမှုလည်းရှိနိုင်တယ်လို့အဲ့ဒီအရင်းမြစ်ကပြောပါတယ်ပေါက်ကွဲမှုကြောင့်တဝန်ချိန်ပြီးသွားတဲ့စစ်သားတွေတင်လာတဲ့ဘတ်စကားလည်းပျက်စီးသွားခဲ့တာပါဒီကားဘုံးပောက်ကွဲမှုကတက္ကသိုလ်ဝင်တစ်ခုအနီးမှာဖြစ်ပွားခဲ့တာပါပောက်ကွဲရေးပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ကားဘေးနားကိုစစ်သားတွေတင်လာတဲ့ဘတ်ကဖြတ်သွားတဲ့အချိန်မှာပဲကားဘုံးပောက်ကွဲမှုဖြစ်ပွားခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ဒီပောက်ကွဲမှုရဲ့လက်သေးအဖြစ်ဘယ်သူမှချက်ချင်းထုတ်ပြောတာတော့မရှိသေးပါဘူးဒါပေမဲ့လည်းဒီလောက်ရဟာပြီးခဲ့တဲ့သတင်းမှအတွင်းတရားမဝင်ကာဒစ္စတန်လုံတမပါတီ PKK တို့ရဲ့ဘုံးကွဲတိုက်ခိုက်မှုနဲ့သိစင်တယ်လို့ဒုတိယဝန်ကြီးချုပ်ဗာစီခနက်ကပြောပါရယ်ပြီးခဲ့တဲ့သတင်းမှအတွင်းမြို့တော်အစ္စတန်ဘူကဘောလုံးကွင်းတစ်ခုမှာ PKK တို့ကဘုံနှလုံးဆင့်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ44ဦးသေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့တာဖြစ်ပါရယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒဟာပြည်နယ်မှာတနက်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီး9ယောက်ပါဝင်အစိုးရဝန်ထမ်း6ယောက်သေဆုံးသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါရယ်ကန်ဒဟာလေစိတ်ကအမျိုးသမီးလုံခြုံရေးဝန်ထမ်းတွေကိုအလုတ်ကိုပို့ဆောင်ပေးနေတဲ့ကားကိုအမီမတိတနတ်သမားတွေကစနေနေ့မနေ့အစောပိုင်းကချောင်းမြောင်းပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာအဲ့ဒီကားကိုမောင်းတဲ့ရင်မောင်းအမျိုးသားလည်းတည်ဆုံသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။အခုတိုက်ခိုက်မှုဟာအာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအပေါ်တိုက်ခိုက်တာတွေကနောက်ဆုံးတိုက်ခိုက်ဒါလည်းဖြစ်ပါတယ်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ် ကုလသမဂ္ဂရဲ့အာဖဂန်နစ္စတန်နိုင်ငံအကူညီပေးရေးမစ်ရှင်အဖွဲ့ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအာဖဂန်နိုင်ငံကအမျိုးသမီးတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာတွေအားလုံးကိုတာဝန်ခံဖို့တောင်းဆိုလိုက်ပါတယ်။တာလီဘန်သဘုံတွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအမဲလိုလိုပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်လို့ရှိပြီးတော့မကြသေးခင်ကတော့သူတို့ဟာအာဖဂန်တောင်ပိုင်းကိုအဓိကထားပြီးတော့ပြည်နယ်တွေအတော်များများမှာတိုက်ခိုက်တာတွေကိုတိုးချဲ့လှုံ့ဆော်လာနေပါတယ်ခင်ဗျာ။
ဒီမိုကရက်တစ်ပါတီကိုကွန်ပျူတာအင်တာနက်ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုရဲဆွဆွဲမှုနဲ့ပတ်သက်ပြီးတော့စက်တင်ဘာလတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူပြောဆိုခဲ့တဲ့အကြောင်းနဲ့အဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်လုပ်တာမတွေ့တော့ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရိုမှာနှစ်ဆင်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးတောက်ကြနေမှာပြောပါရယ်သမ္မတရွေးကောက်ပွဲတွေလုပ်မဲ့အချိန်ရောက်နေတာကြောင့်ဒီလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီးတက်ရောက်မှုဘလောက်ရှိမယ်ဆိုတာကိုဘလို့ကောက်ချက်မျိုးမှမချဖို့သူ့အစိုးရအဖွဲ့အစည်းနဲ့ခက်ခက်ခဲခဲလှုပ်ခဲရတယ်လို့အိုဘားမားကပြောပါရယ်အခုလိုအင်တာနက်ကနေဖောက်ထွင်းခိုးယူမှုကြောင့်ဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူဟီလာရီကလင်တန်အရေးရှုံးနေရတယ်လို့ယူဆပါသလားဆိုတဲ့မိခွန်းကိုတော့သူကတည်းရဲ့မဖြေချခဲ့ပါဘူးဒီကိစ္စအတွက်ကြွမ်းကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ရာပြောကြားခဲ့တာပါဒီကိစ္စကိုလည်းဖြည့်ရှင်းကင်တွယ်တဲ့နီလာနဲ့လုတ်ကင်ခဲ့ပါတယ်လို့အိုဘားမားကသူ့အစိုးရအဖွဲ့အတွက်ကာကွယ်ပြောဆိုသွားပါတယ်ဟီလာရီကလင်တန်ကလည်းရုရှားတို့ဘက်ကသူ့အပေါ်ပုတ်ကိုရေးမကျေနပ်မှုတက်တက်နဲ့သမ္မတရွေးကောက်ပွဲမှာကြားဝင်ဆွတ်ဖက်ခြင်းနဲ့ဆန္ဒနဲ့လုတ်ကင်ခဲ့လို့သူရှုံးနိမ့်ခဲ့ရတာဖြစ်တယ်လို့ပြစ်တင်ပြောဆိုပါတယ်နိုဝင်ဘာလရွေးကောက်ပွဲပြီးကြဲကလူမြင်ကွင်းတိတ်မထွက်တဲ့ဟီလာရီကဂျာရာဗရီနေညနယူးယောက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲအလူရှင်တွေနဲ့တွေ့ဆုံပွဲအတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ IS စစ်သွေးကြွတွေကိုအမြန်ဆုံးခြေမုံပစ်ဖို့မဲဆွယ်ဘွဲကာလာတွေမှာပြီးခဲ့တဲ့ဂတိကိုထပ်တလဲလဲပြောခဲ့ပေမဲ့အောင်မြင်မှုရအောင်ဘလို့အကောင့်ထဲဖော်မလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုတော့ Florida ဖြစ်နေ Orlando မြို့ကလူတို့စုဝေးပွဲမှာပြောမသွားခဲ့ပါဘူးသမ္မတရွေးကောက်ပွဲမှာထောက်ခံသူတွေကိုချေစုတင်ကြောင်းနိုင်ငံအနှံ့လဲလဲပြောဆိုနေတဲ့အစီအစဉ်ဖြစ်နေတောက်ကြနေနောက်ပိုင်းကမိန်ခွန်းပြောရမှာတမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်နေနိုင်ငံရဲ့စစ်အင်အားကိုတိစောက်မဲ့အကြောင်းပြောကြားခဲ့ပါတယ်အမေရိကန်အစိုးရရဲ့လက်ရှိနိုင်ငံသားရေးမူဝါဒကိုလည်းသူကဝေဖန်ဖြစ်တင်သွားခဲ့ပါတယ်။တခါမှကြားတော်မကြားဘူးတဲ့တိုင်းပြည်တွေနဲ့ပြဿနာတွေတစ်ခုပြီးတစ်ခုကိုအစဉ်ကျင်မဲ့ပါဝင်ပတ်သက်နေတာဟာအချိန်တော်တော်ကြာနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။မိုင်မဲတဲ့ဒီလှုပ်ရက်တွေကိုရရတော့မယ်လို့လည်းသူကပြောဆိုပါတယ်။ Orlando မြို့ကလူမှုစုဝေးပွဲမှာရွေးကောက်ပွဲမှာမဖြစ်မနေနိုင်ရဖို့လိုအပ်တဲ့ပြည်နယ်မှာအောင်ပွဲခံအထိမ့်မတ်ဖြစ် Trump ကိုဂုဏ်ပြုတဲ့သဘောလဲပါပါတယ်စီးပွားရေးလုပ်ငန်းရှင်အဖြစ်ကနေ Republican Party ရဲ့သမ္မတဖြစ်လာတော့မဲ့ Trump ဟာ Florida ပြည်နယ်မှာပိုင်ဆိုင်မှုတွေအများပြားရှိသလိုသူ့ရဲ့ဒုတိယအိမ်ဖြစ်လဲသူကရည်ညွှန်းပြောဆိုလို့ရှိပါတယ် Florida ပြည်နယ်ကမိန်ကောမှာတော့ဥပဒေမဲ့နိုင်ငံတွင်းဝင်ရောက်သူတွေကိစ္စသမ္မတ Obama ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းရေးကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းဖို့နဲ့ပြည်တွင်းမှာစီးပွားရေးပြန်လည်အားကောင်းလာစေရေးကိစ္စတွေကိုပြောကြားသွားခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုပေးနေတဲ့အမေရိကန်တို့ရဲ့အတိတ်ကစီးရီအကူအညီတွေကိုရန်နာလိုက်မယ်ဆိုရင်ဖိလစ်ပိုင်မှာအမေရိကန်သက်သားတွေခြားတာခွင့်တဘောသူညီမှုကိုဖျက်ပစ်မယ်ဆိုပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်အမေရိကန်အစိုးရရဲ့အတိတ်ကအကူအညီပေးရေးအေဂျင်စီ The Millennium Challenge Corporation ဘက်ကအကူအညီတွေကိုတကယ်ရပ်ဆိုင်းလိုက်တာတော့မဟုတ်ပါဘူးဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံရဲ့တရားဥပဒေစိုးမိုးမှုနဲ့အရသာတွေရဲ့လွတ်လပ်ခွင့်နဲ့ပတ်သက်ပြီးနောက်ထပ်ပြန်လည်တုံ့တက်တဲ့အနေနဲ့ဒီအကူအညီတွေကိုရှေ့ဆက်ပေးမလားဆိုတာအေဂျင်စီကမဲပေးကြဖို့ဖြစ်ပါတယ်မွေစေရောင်းဝယ်သူတွေနဲ့ရာဇဝတ်သားတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းပစ်မယ်ဆိုတဲ့ကိစ္စကနဲ့ဒီနှစ်အစောပိုင်းသမ္မတရွေးကောက်ပွဲမှာမစ္စတာဒူတာတွေအနိုင်ရခဲ့တာပါဂျွန်လကောင်ပိုင်းမှာသူတောက်စတင်တာဝန်ယူချိန်ကစလို့ဖိလစ်ပိုင်ရဲနဲ့လုံခြုံရေးတပ်ဖွဲ့ကမွေစေ30သူတွေနဲ့ရောင်းဝယ်သူပေါင်း3600ကျော်ကိုတတ်ဖြတ်ခဲ့ပါတယ်အမေရိကန်ရဲ့ကူညီထောက်ပံ့ငွေမရှိဘဲဖိလစ်ပိုင်နိုင်ငံရှင်းနေနိုင်ပါတယ်ဒါပေမဲ့ခမားတို့ရဲ့တပ်သားတွေဒီမြေကထွက်ခွာသွားဖို့လည်းပြင်ဆင်ထားပါနိုင်ငံခြားတပ်တွေအပြန်အလှန်ချထားရတဲ့သဘောတူညီချက်ကိုလည်းရုတ်သိမ်းဖို့ပြင်ဆင်ထားပါဆိုပြီးတော့မစ္စတာဒူတာဒေးကပြောပါတယ်ပိုင်နဲ့အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကအရေးမှာတရုတ်နဲ့ဖိလစ်ပိုင်တို့ရဲ့တိုင်ကြားချက်မှာလည်းနိုင်ငံတကာအနုညာတတရားခုံရုံးကဖိလစ်ပိုင်ကိုအနိုင်ပေးထားတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ရင်းလက်နဲ့တပ်ဆင်ထားပေမဲ့တရုတ်တို့အပေါ်ကန့်သတ်ချက်တွေမထားချင်တာကြောင့်ဒီကိစ္စကိုဘေးဘယ်ထားမယ်လို့ဒူတာဒေးကပြောပါရယ်နိုင်ငံခြားဆက်ဆံရေးတင်းမာမှုတွေဖြစ်လာစေမဲ့လို့ရက်တွေဆက်ဖြစ်မလာဖို့မ လိုလားဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရာစေဂျူနီယာကပြောပါရယ်
တောင်တရုတ်ပင်လယ်တွင်နိုင်ငံတကာပိုင်နယ်ထက်မှတရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့အမေရိကန်ရေတပ်ရဲ့ရေငုပ် drone ယာဉ်ကိစ္စနဲ့ပတ်သက်ပြီးတော့မမကန်ကန်ကင်တွယ်ဆောင်ရွက်နိုင်ဖို့အတွက်အမေရိကန်ဘက်ကတာဝန်ရှိသူတွေနဲ့ပြောဆိုဆက်ဆံတာတွေလုပ်နေတယ်လို့တရုတ်နိုင်ငံကစနေနေ့မှာပြောကြားလိုက်ပါတယ်ဒီကိစ္စကိုဘယ်တော့ဖြေရှင်းလို့ပြီးမလဲဆိုတာကိုတော့တရုတ်ဘက်ကပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူးအမေရိကန်ရေတပ်ရဲ့လူမပါတဲ့အဲ့ဒီရေငုပ် drone ယာဉ်ကိုချက်ချင်းလွှဲပြောင်းပြီးတရုတ်နိုင်ငံအနေနဲ့နောက်ထပ်အလားတူဖြစ်ရမျိုးတွေထပ်မဖြစ်အောင်လုပ်ဖို့လဲတန်တမာလမ်းကြောင်းတွေတုံးပြီးတော့တောင်းဆိုခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်အဲ့ဒီရေငုပ် drone ယာဉ်မှာလူမပါသည့်တိုင်အောင်ဒါဟာအမေရိကန်ကပိုင်တဲ့ရေယာဉ်ဖြစ်တယ်လို့ပြောပါတယ်အခုလောက်ရဲ့ဟာနိုင်ငံကဥပဒေနဲ့မညီဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေတပ်ပုံမှု Jeff Davis ကပြောဆိုခဲ့ပြီးတရုတ်စစ်တပ်ရဲ့လောက်ရဲ့ဟာကျင့်ဝတ်သိက္ခာနဲ့မညီညွတ်ဘူးလို့သူကပြောပါတယ်ခင်ဗျာ
Pacific ဒေမုတ်တရားထဲကပပူဝနျူဂီနီနဲ့ New Island ဒေသမှာပြင်းအားခုန်တမကိုအစဉ်ရှိတဲ့အင်္ဂလိပ်တို့စနေနေ့ကလှုပ်ခတ်သွားခဲ့ပါတယ်မြေအောက်83ကီလိုမီတာအကွာမှာလှုပ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ် Pacific Tsunami သတိပေးဆောင်ရေးဌာနကတော့ငလင်းလှုပ်သွားတဲ့နေရာနာက Pacific ဒေမုတ်တရားဒေသတစ်ဝိုက်မှာ Tsunami အနေဖြစ်ပေါ်နိုင်တယ်လို့သတိပေးချက်ထုတ်ပြန်ပါတယ်ဒါပေမဲ့လည်း Hawaii ကျွန်းနဲ့တခြားဝေးလံတဲ့နေရာတွေမှာတော့ Tsunami အနေမရှိနိုင်ဘူးလို့အဲ့ဒီဌာနကပြောပါတယ်ငလင်းကြောင့်ဘလောက်ထိစီရဖြစ်ပေါ်တဲ့ ticket တန်ရာတည်ဆုံမှုတွေရှိတယ်ဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။တင်ငလင်ကမြေအောက်အတော့ကိုနှက်တဲ့နေရာမှာအဘိုးပြုလုတ်ခတ်သွားတာဆိုပေမဲ့အန္တရာယ်ရှိနိုင်တယ်လို့ပြောပါရယ်
။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားခဲ့တာမှာ Chelsea အသင်းကအနိုင်ရပြီးတော့မပေးစရာမှာဆက်လက်ဦးဆောင်နေပါရယ်။ Chelsea နဲ့ Crystal Palace တို့ကစားကြတာမှာ Chelsea ကတကူကူမရှိနဲ့နိုင်သွားတာဖြစ်ပြီးတော့ Chelsea အတွက် goal ကိုတော့ Spain တိုက်စစ်မှု Diego Costa က43မိနစ်မှာသွင်းယူခဲ့တာဖြစ်ပါရယ်ခင်ဗျာ။
ကိုရရန်နဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ခုရင်ဆုံးတော့ကချင်စစ်ပွဲနောက်ဆုံးရအခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တွင်မှာကချင်လူမျိုးရေးအဖွဲ့ KIO ရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကဒုတိယနေ့အဖြစ်ထိုးစစ်ဆင်နေပါတယ် KIO ဌာနချုပ်ရှိရာလိုင်စာအနီးတစ်ဝိုက်မှာလေကြောင်းတိုက်ခိုက်မှုတွေနဲ့အတူထိုးစစ်ဆင်နေရကြောင်းတိုက်ပွဲတွေပိုပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာနဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုအဓိကပြတ်မှတ်ထားပြီးတော့မြမစစ်တပ်ဘက်ကမနေ့တောက်ကြနေ့မနက်ကနေစလို့လေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါအဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ကချင်တပ်စခန်းတချို့ဆုတ်ခွာပြေးခဲ့ရပြီးအကြအဆုံးတွေရှိခဲ့တယ်လို့ကချင်စစ်ရေးကိုလေ့လာသုံးသပ်နေတဲ့ကချင်သတင်းစင်အယ်ဒီတာကိုနော်ရင်းကပြောပါတယ
်မနေ့ကဆိုလို့ရှိရင်ဒီလက်နက်ကြီးကလက်နက်ကြီးကြီးကတော့အလုံးပေါင်းထောင်ကျော်ကျော်ပစ်ခတ်တယ်အဲ့ဒီနောက်ပိုင်းကလည်းကျက်ပိုက်လေရင်ဒီနေ့လည်းအကြီးကြီးပြင်းပြင်းထန်ထန်တက်ခဲ့ပြီးမှသူတို့ကတော့မနေ့ကဆိုလို့ရှိရင်ကဲတကလည်းအကြဆုံးဒီလည်းရှိခဲ့တယ်ဆိုတော့သူတို့ညနေပိုင်း3နာရီကျော်ကျော်မှာအဲ့ဒီကီးတောင်စခန်းကနေပြီးမှကြေးကနေဆုလိုက်တာဖြစ်တယ
်ဒီကနေ့စနေနေ့မနေ့မှလည်းကချင်ပြည်နယ်လိုင်စာဌာနချုပ်ဘက်မှာတိုက်ပွဲတွေဆက်ပြင်းထန်နေစေအနေအထားအခုလိုသူကပြောပြပါတယ
်ခုဒီနေ့မှဆိုလို့ရှိရင်လည်းတကယ်ပြင်းပြင်းထန်ထန်သူစစ်ကိုဒီမှာစစ်တပ်တကဒီကီးတောင်နဲ့တပတ်ချောင်းရဲ့တစ်ဖက်မှာရှိတဲ့ဒီလိုက်ဖုံဒီကြေးရဲ့တိုင်းတုံးစခန်းတကူအပြင်းမထန်အဲ့ခိုင်နေနေဆိုတဲ့ဟာကိုကျွန်တော်သိရပါတယ်အဲတစ်ဖက်မှာလည်းဒီရင်လိုက်စာ KIA ပူတာနောက်ချက်လိုက်စာတော့ဝန်ကျင်မှာလည်းတို့လက်နက်ကြီးနဲ့ဒီလိုက်စာတော့ဝန်ကျင်ကိုပစ်ခတ်မှုတွေကတော့လုပ်နေ
ကချင်လူမျိုးရေးတပ်စခန်းရဲ့တပ်စခန်းတစ်ခုဖြစ်တဲ့ဂီထုံတပ်စခန်းအပြင် KIA တပ်မဟာတပ်တွေစခန်းချာရာတောင်ကုန်းတွေကိုထိုးစစ်ဆင်နေဆဲမှာပဲမြမစစ်တပ်ဘက်ကစစ်အင်အားတွေထပ်တိုးချဲ့ချလာနေတဲ့အတွက်ရှေ့ဆက်ပြီးလဲကချင်လူမျိုးရေးတပ်စခန်းတွေကိုပြင်းပြင်းထန်ထန်ဆက်ထိုးစစ်ဆင်နိုင်တဲ့အလားအလာရှိတယ်လို့လဲကိုနော်ရင်းကအခုလိုရှင်းပြပါတယ
်ဒီလေဇာပတ်ဝန်ကြီးမှာကျတော့ KO ဘက်ကပြီးတော့ထိုးဒီတက္ကသိုလ်တွေလည်းအများကြီးရှိပါတယ်အဲတော့တက္ကသိုလ်တွေကလည်းထောင်ပေါင်းများစွာရှိတဲ့နေရာဖြစ်တယ်အဲဒီတရုတ်နေစားလေဇာပတ်ဝန်ကြီးတောက်လျှောက်ပေါ့အဲလူထုတွေကအဲ့လိုမျိုးလက်လက်ဆွေးရတက်ကလက်လက်ကြီးနဲ့တက္ကသိုလ်နေရာကနေပြီးမှအဆောင်ဖို့တည်းရောအဓိထားဖို့တည်းရောအခုအဲ့လိုမျိုးတတိပေးတဲ့အခြေအနေဖြစ်တဲ့ကျင်းပါလာနဲ့ရောတုတ်ပြတ်နေတော့ကျွန်တော်တွေ့ရပါတယ်အခုဒီမန်ဝင်းမဝင်းကြီးစက်မှာဆိုလို့ရှိရင်လည်းဒုက္ခတွေဒီကိုတကယ်တော့အစိုးရထင်းချုံဒေတာမှရှိတဲ့ဒုက္ခတွေ9000ကျော်လောက်ရှိတယ်သူတို့ကလည်းဒီရစ်ခါတွေလည်းအစိုးရစစ်တပ်တွေကနှမ်းကြောင်းအားလုံးမှာသူတို့ကပြစ်ဆိုပြီးမှရစ်ခါတွေလည်းလုံးဝသူတို့ကိုတက်ဆရာကိုကြီးတွေလည်းမဝင်အောင်သူတို့ကအဲ့လိုမျိုးပြစ်ဆိုတာလည်းအများကြပါပဲ ဆိုရင်မူဒီကတော့ပုံပြီးမှရှိလာနေတာပေါ့
အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်အနီး KIO ထင်းချုပ်နယ်မြေထဲမှာမြမစစ်တပ်ဘက်ကအပြင်အထံထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အတွက်လိုင်ဇာအနီးတဝိုက်ကကချင်လူမျိုးရေးတပ်ထင်းချုပ်နယ်မြေထဲက IDP တပ်ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေနဲ့လိုင်ဇာအနီးတဝိုက်ကဒေသခံကချင်ပြည်သူတွေဟာလေကြောင်းတိုက်ခိုက်မှုတွေကိုမြင်တွေ့နေရတဲ့အပြင်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေကြောင့်သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာဆမ်ဆွန်ကလည်းပြောပါတယ်
ကျေနေတော့အဲ့ဘက်မှာလည်းအတင်းခံရရဟိုသူစစ်တင်နေလေအဲ့ဒါလေအဲ့ဒီဟိုဂီတွန်ပို့စုံးနေအတူတူပဲအဲ့ဘက်မှာ live on ဆိုရဲအဲ့ဒီစခန်းနဲ့မွေးတဲ့နေရာမှာမကရအောင်ဆိုရဲ IDD စခန်းရှိတယ်အဲ့အဲ့ဒီအတက်တော့ဆိုရင်ဆရာတော့ရှိတယ်ဟိုမကရအောင် IDD စခန်းကအဲ့ဒီ live on နဲ့တိတ်မွေးတဲ့ကောင်တောင်ကျော်လောက်မှာပဲရှိတဲ့နေရာရှိတယ်အဲ့ဒါကြောင့်လို့အဲ့ဒီတက်တော့ဆိုရရတယ်သူတို့ကတော့အဲ့ဒီဟို PA စခန်းကိုတော့ပြင်မှတ်ထားပြီးတိုက်တာပဲဒါမဲ့ဒီ IDD စခန်းနဲ့နီးလာတယ်ဆိုတော့ဟိုဘုံတန်တန်လေးနဲ့ဖြစ်တဲ့ဥစားကြီးကတော့အဲ့ဒီ IDD ဆန်းဆန်းမလဲကြားတယ်ဆိုတော့တို့အလုံးကသူ ਇਸ အဖြစ်လာတော့ဒီ IDD အဲ့ဒီမှာရှိတဲ့ကျွန်တော်တို့လူစုတွေတက်တော့တခြားသူတော့မရှိတော့ဘူးအရမ်းနဲ့ဆိုတော့တရုတ်ပြည်ဘက်ကလည်းလက်ခံမှာမဟုတ်ဘူး
ပြီးခဲ့တဲ့လပိုင်းတွေကနေစလို့ရှမ်းမြောက်ပိုင်းမှာကချင်တပ်ဖွဲ့ KIA အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမြန်မာစစ်တပ်စခန်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်လိုက်ခြင်းကနေစလို့တိုက်ပွဲတွေတင်းမာလာချိန်မှာပဲကချင်ပြည်နယ်ဘက်ကကချင်လူမျိုးရေးဌာနချုပ် KIO ရဲ့လိုင်ဇာဌာနချုပ်နဲ့အနီးတစ်ဝိုက်ကကချင်တပ်စခန်းတွေကိုပိတ်မထားပြီးမြန်မာအစိုးရတပ်ဖက်ကလေကြောင်းတွေပါပြင်းပြထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်အခုလိုမျိုးကချင်ပြည်နယ်ရင်းဖြစ်ပွားနေတဲ့စီးရီးအခြေအနေတွေနဲ့ပတ်သက်ပြီးမြမအစိုးရစစ်တပ်ဘက်ကတော့တရားဝင်သတင်းတစ်စုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးရှင်
။မဆူမွန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြမတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။ဒုတိယကမ္ဘာစစ်အတွင်းမှာမြမနဲ့ထိုင်းနိုင်ငံကြားမှာတိစောက်ခဲ့တဲ့သေမင်းတမန်မီယထာလန်ဟာနှစ်ပေါင်းများစွာကြာပေမဲ့လည်းမမိနိုင်တဲ့ဒီယထာလန်ဖောက်လုပ်ခဲ့စဉ်တုန်းကလူပေါင်းများစွာအသက်ဆုံးရှုံးခဲ့ကြတာကဲကြတာကြောင့်ကဘာကျော်တဲ့ဖြစ်ရဆိုတခုလည်းဖြစ်ပါတယ်ဒီလိုမျိုးသမိုင်းဖြစ်ရကိုနောင်လာနောင်သားတွေသိဖို့ရည်ရွယ်ပြီးတော့ဒီမြစ်ထားလန့်အစားပြုခဲ့တဲ့မွန်ပြည်နယ်တန်ပြူစီရမှာပြလိုက်တခုလည်းဖွင့်လှစ်ထားတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထောင်အောင်ကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်တန်ဖြူစီမြို့နယ်မှာမြန်မာတိုင်းရင်းသားတွေရဲ့အသက်သွေးချွေးတွေကိုရှင်ပြီးဆောက်လုပ်ထားတဲ့မြေထားလမ်းအိုလမ်းပြတ်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရွယ်တွေကြားမှာသိရှိမှုအင်မတန်အားနည်းလာပါတယ်။ဒီမြေထားလမ်းကိုလွန်ခဲ့တဲ့နှစ်ပေါင်း80နီးပါးလောက်ကမြန်မာတို့ဖက်စစ်ဂျပန်တို့အောက်ရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံတန်ဖြူစီမြို့နယ်ကနေပြီးတော့ထန်းနိုင်ငံဗန်ပေါင်မြို့အထိဆောက်လုပ်ထားတာပါ။လူပေါင်း3000ကျော်အသက်ဆုံးရှုံးခဲ့ရတာကြောင့်ဒီမြေထားလမ်းကိုသေမင်းတမန်မြေထားလမ်းရဲ့လို့နာမည်တွင်ပြီးမြေထားလမ်းဆောက်လုပ်ပြီးမကြခင်မှာပဲစစ်ကြောင်ပျက်စီးခဲ့ရတာကြောင့်ခက်ချာကြတော့အသုံးပြုခွင့်မရခဲ့ပါဘူး။ဒါပေမဲ့လို့လူပေါင်းများစွာအသက်နဲ့ရင်ပြီးဆောက်လုပ်ထားတဲ့ဒီမီယထာလန်ဟာမြမတမိုင်းမှာသမကကပတမိုင်းမှာပါယခုရက်ထိရှင်သန်ရက်တည်နေတဲ့ဖြစ်ရဆိုမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်ဒီလိုမျိုးကြမ်းတမ်းခက်ထန်တဲ့ဖြစ်ရမျိုးတွေအတိတ်တမိုင်းစာမျက်နှာမှာရှိခဲ့တာကိုမမေ့စေဖို့နဲ့ဒီမီယထာလန်အကြောင်းကိုနောက်လာနောက်သားတွေသိရှိစေဖို့ယူရပြီးဒီယထာလန်အစားပြုခဲ့တဲ့တန်ဖြူစရမျိုးမှာသေမင်းတမန်မီယထာလန်ပြတိုက်ကိုဒီနှစ်အစောပိုင်းအတွင်းမှာဖွင့်လှစ်ထားပါတယ
်ပြတိုက်ကပြီးခဲ့တဲ့ဇန်နဝါရီ4ရက်နေ့ဘလူးလိုက်ရင်းနှီးခံစပြီးတော့ဖွေတယ်။ရည်ရွယ်ချက်ကတော့ဒီပြတဲ့ရဲ့တမိုင်းကြောင်းနောင်လာနောက်သားလေးလက်တိပါရအောင်ဆိုပြီးတော့မတိသေးတဲ့လူတွေလက်တိပါရအောင်ဆိုရင်ရည်ရွယ်ချက်နဲ့ပါ။ဟုတ
်ကဲ့
ပြီးတော့ဒီတမိုင်းကလည်းကဘာကတိတဲ့တမိုင်းကြောင်းဖြစ်နေတော့
တင်မင်းတမန်မြေထားလန်ကို1942ခုနှစ်အောက်တိုဘာလ1ရက်နေ့ကစတင်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကာလတုန်းကဒုတိယကမ္ဘာစစ်ကြီးဖြစ်ပွားနေသလိုအာရှတလွှမ်းမှာဂျပန်တို့အင်အားကြီးနေတဲ့အချိန်လေးဖြစ်တာပါစစ်ကြီးအတွင်းဂျပန်တို့အောင်နိုင်ရေးအတွက်လက်နက်ခဲယမ်းတွေကိုအမြန်ဆုံးတည်ယူပို့ဆောင်နိုင်ရေးအပါအဝင်မြန်မာအာရှမဟာမိတ်ချစ်ကြည်ရေးနဲ့ဒီတရားပြည်ရင်စစ်ကြောင့်ဆင်းရဲကျတဲ့နေကြတဲ့မြန်မာလူမျိုးတွေချမ်းသာလာစေရေးလို့ရည်ရွယ်ပြီးတင်မင်းတမန်မြေထားလန်ကိုဖောက်လုပ်ခဲ့ကြတာလည်းဖြစ်ပါတယ်ဒီမီယထာလန်ဟာစုစုပေါင်း258မိုင်ရှည်လျရတာဖြစ်ပြီးမြန်မာပြည်ဘက်အချက်မှာတော့69မိုင်တိစောက်ခဲ့ပြီးထိုင်းနိုင်ငံဘက်အချက်မှာ189မိုင်ဖောက်လုပ်ခဲ့ပါတယ်။နှစ်ဖက်ဖောက်လုပ်လာတဲ့မီယထာလန်ဟာနှစ်နိုင်ငံနယ်စပ်ဖြစ်တဲ့ဖျားသုံးစုတောင်ချာမှာချိတ်ဆက်ရမှာလည်းဖြစ်ပါတယ်။ဒီမီယထာလန်ကိုမြန်မာနဲ့အာဆီယံနိုင်ငံတွေကချစ်တဲ့သားတွေနဲ့ဩစတြေးလျ Dutch ဗြိတိန်နဲ့ American စတဲ့နိုင်ငံတွေကစစ်တုံ့ပန်းတွေရဲ့အားနဲ့ဆက်သွယ်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။ ဒီမေထလန်စတင်ချိန်မှာပဲရာသီဥတုကျဉ်းနာကြောင့်ငှပြာယောဂဝင်ယောဂအပါဝင်အစာရေစာငှက်မှုခေါင်းပွားမှုတွေနဲ့ဂျပန်တို့ရဲ့အတင်းအဓမ္မနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်မြန်မာတိုင်းရင်းသားတွေနဲ့စစ်တုံးပန်းတွေစုစုပေါင်းတသိန်းကျော်အသက်ဆုံးရှုံးခဲ့ပါတယ်ဒါကြောင့်လဲစီလီဖာရုံတုံးအထွဲ့အသက်တချောင်းသေးခဲ့ရတယ်လို့ရှေးလူကြီးတွေကဝန်းနေပူဆွေးစာတသက်သက်ပြောကြခဲ့တယ်လို့တည်ခြင်းရင်စိတ်မစားနဲ့တံပြူစရက်ကိုသွားဆိုပြီးတော့လဲပြောရိုးလေးလဲရှိခဲ့တာပါဒီလိုမျိုးကြည်ကွဲပဲဖြစ်ရတဲ့ကိုအောက်မေတက်တာစီဖို့နဲ့ကဘာကစိတ်ဝင်စားတဲ့ဒီမီယထာလန်နဲ့ပတ်သက်လို့အိနီချင်းထန်းနိုင်ငံဘက်ချင်မာတော့တေမင်းတမန်မီယထာလန်ပြတဲ့ကိုဖွင့်လှစ်ခဲ့တာကြာပြီဖြစ်တယ်လို့ခီးသွာဧည့်သည်တွေကိုဆယ်စုနှစ်ပေါင်းများစွာဆွဲဆောင်နိုင်ခဲ့ပါတယ်တံပြူစရက်မျိုးကတင်မင်းတမန်ပြတိုင်းမှာတော့အစဉ်အပြည့်အနှဲငယ်ပဲရှိသလိုကြီးသွားဧည့်သည်တွေလည်းအများပြားလာရောက်လှစ်လာတာသိမတွေ့ရပါဘူး။ဒါပေမဲ့လို့မကြခင်မှာဒီမီထာလန်ဆောက်လုပ်တွန်းကလို့ချူးတက်သားတွေရဲ့နေရာစစ်တုံးပန်းတွေရဲ့အဆောင်စသည်ဖြင့်ပြင်ဆင်မွမှန်သွားဖို့ရှိတယ်လို့ပြတိုင်းမန်နေဂျာဦးခမောင်ဝင်းကပြောပါတယ်
။အာလောလောဆယ်တော့နေသေးတာပေါ့လေ။လူတိတာလည်းနေသေးတာအဲ့ဒါကြောင့်မလို့ပါ။နော်မောတဖြည်းဖြည်းနဲ့သူများလာအောင်ပါ။ပြီးတော့ကျွန်တော်တို့လည်းဒီမှာဟို create ကြီးပြန်လုပ်ဖို့စီတင်ရှိပါလေ
ဒီပြားလိုက်ကိုတပတ်အတွင်းပြင်းပြခီးသွားဧည့်သည်300နီးပါးလောက်လာရောက်လက်ပတ်တယ်လို့ပြားလိုက်တာဝန်ရှိသူကပြောပါတယ်ထိုင်းနိုင်ငံကက်ချနာပူရီမှာတင်မင်းတမန်ပြားလိုက်ကိုတောက်ရောက်လက်ပတ်ဖူးကြပြီးစိတ်ဝင်စားလို့မြန်မာပြည်တွင်းကဒီပြားလိုက်ကိုလာရောက်လက်ပတ်ကြတဲ့ခီးသွားဧည့်သည်တို့ကလည
်းဟောစိတ်ဝင်စားတာတော့ဟိုဘက်ကက်ချနာပူရီမှာတွေ့တဲ့ယထာလန်နဲ့ဒီကယထာလန်တစ်ဆက်တည်းပေါ့အဲ့လိုမျိုးသိတာတော့ဟိုဘက်မှာတော့သိချာတော့လောက်တာတော့လေအဆက်တဆောစိတ်ဝင်စားလို့မကြည့်တာ
ဟုတ်ကဲ့
ဟာအဲ့ယထာလန်ဖောက်ခဲ့တဲ့တမိုင်းကြောင်းပေါ့နော်အဲ့လေတစ်ချက်သိရတယ်ပေါ့ဟိုဘက်မှာလည်းသိတော့သိထားတယ်အရင်တစ်ခေါက်ကမနစ်ကပေါ့နော်ဟိုဘက်ကိုဟာ training သွားရင်းနဲ့အဲ့ကိုရောက်ဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ဒီဘက်မှာလည်းရှိတယ်ပေါ့သူတို့ပြောတာတံပြူစက်ကိုဆက်ထားတယ်တဲ့အဲ့ဒီဘက်ကိုလည်းမရောက်ဘူးလေကိုကအဲ့နဲ့အားလိုက်ရတော့ဒီဘက်ကိုဝေကြီးဖြစ်တာပေါ့ဟုတ်အဲ့တမိုင်းကြောင်းတော့သိတာရတယ်
ဒီပြားတိုင်းမှာတင်မင်းတမန်ယထာလန်အကြောင်းပုံဖော်ရေးဆွဲထားတဲ့ 3D ပကြီးကားတစ်ချက်ရယ်တမိုင်းအချက်လက်တချို့နဲ့မှတ်တမ်းတပ်ပုံတွေနဲ့ဗီဒီယိုတွေကိုပြသထားတာပါဒါအပြင်ဂျပန်ခေတ်ကအသုံးပြုခဲ့တဲ့မီထာစကောင်းကြီးနဲ့တင်မင်းတမန်ယထာလန်ကတန်လန်းတွေကိုလည်းတွေ့ရပါတယ်ခီးသွားဧသရီကတော့ဒီပြားတိုင်းကိုဒီထက်ဆုံဆုံလင်းလင်းဖြစ်ဖို့အကြံပြုကြပါတယ
် Something happened during the Second World War
ဒီမီထာလန်ကိုဒုတိယကမ္ဘာစစ်အတွင်းကဆောက်လုပ်ခဲ့တာဖြစ်တာကြောင့်အဲ့ဒီချိန်တုန်းကဘာတွေဖြစ်ခဲ့သလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ်ပြီးတော့ယထာလန်ဖောက်လို့စင်အတွင်းမှာလည်းလူတွေအသက်ပေါင်းများစွာဆုံးရှုံးခဲ့တာကလည်းအရေးကြီးတာပါဒီပြတိုင်းမှာပြသထားတဲ့ဓာတ်ပုံမှတ်တမ်းတွေအပါအဝင်အချက်လက်တွေကစိတ်ဝင်စားဖို့ကောင်းပေမဲ့လို့ပြတိုင်းမှာအဓိကလိုအပ်နေတဲ့အချက်ကတော့အင်္ဂလိပ်လိုရှင်းပြထားတာသိမရှိတာပါပဲ
လွတ်လပ်ရေးဖခင်ကြီးဘူဂျိုအောင်ဆန်းကတော့တင်မင်းတမန်မီယထာလန်တိဆောက်ခဲ့တဲ့ဖြစ်ရမျိုးချွတ်တက်ဆဲခံရတဲ့ဖြစ်ရမျိုးလူလူချင်းကောင်းပုံဖြတ်ညှဉ်းပန်းနှိပ်စက်ခံရတဲ့ဖြစ်ရမျိုးတွေကဘာပေါ်မှာနောက်မရှိစေဖို့မျှော်လင့်မိတယ်လို့ပြောဆိုခဲ့ပူပါတယ်အလားတူပဲဒီမီယထာလန်တိဆောက်ရမှာပါဝင်ခဲ့ပြုတဲ့သူတယောက်ကလည်းဒီလိုမျိုးတမိုင်းဝင်တဲ့ဖြစ်ရမှာသူ့အနေနဲ့ပါဝင်ခဲ့ရပေမဲ့လို့ဘယ်တော့မှဂုဏ်မယူခဲ့ဘူးလို့ပြောဆိုခဲ့ပူပါတယ်ဘလို့ပဲဖြစ်ဖြစ်မြန်မာတိုင်းရင်းသားတွေတမကနိုင်ငံပေါင်းများစွာရဲ့စစ်တုံးပန်းတွေရဲ့အသက်တွေနဲ့ရင်ပြီးတိဆောက်ခဲ့တဲ့တင်မင်းတမန်မီယထာလန်ဟာဖက်စစ်ဂျပန်တွေရဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်လူလူချင်းကောင်းပုံဖြတ်ကျွံပြုတ်ခိုင်းစေမှုရဲ့အကောင်းဆုံးတာရကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်ပါ
ထောင်တက်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာပါခုတစ်ခါသတင်းတော့မတ်စုစီစဉ်ကိုတင်ဆက်ပေးပါမယ်ရှေးအောင်မွေနေလက်ရာတွေများပြားတယ်မြောက်ဦးဒေသမှာလည်းတေချာထိမ့်သိမ့်မှုမရှိရတဲ့ကြောင့်အဖိုးတန်ရှေးဟောင်းပြီးသူကလက်ရာတွေပြက်ရွင်းဆုံးရှုံးသွားရမယ်နေထားကိုရောက်နေပါတယ်မြောက်ဦးမြို့ကိုသွားရောက်ခဲ့တဲ့မမမြင်ခိုင်ကသတင်းတော့မတ်စုစီစဉ်မှာတင်ပြထားပါတယ်
ရောင်မျိုးကရခိုင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုပြုတ်ပြင်ထိမ့်သိမ်းရမှာလိုအပ်ချက်တွေအများကြီးရှိနေသေးသလိုအချိန်မီစနစ်တကျမထိမ့်သိမ်းနိုင်မှာကိုရှေးဟောင်းသုတေသနပညာရှင်တွေကစိုးရိမ်နေကြတာပါ။ရောင်မျိုးကရှေးဟောင်းပြီးသူကလက်ရာတွေကိုတွေ့မြင်ရတဲ့အထင်ကြီးရနေရာတွေကိုတွားရောက်လည်လာဖြစ်ခဲ့ပါတယ်။နှစ်ပေါင်း350ကျော်မင်းဆက်ပေါင်း450အထိတည်တန်းခဲ့တဲ့ရခိုင်ဘရင်တွေနန်းဆိုင်ရာနောက်ဆုံးမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာအရင်တုန်းကဆိုရင်ဒဇင်ပန်းခိုင်တမန်များရခိုင်ဖျားပေါင်းလို့ပြောစမှတ်ပြုရတော့အောင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေဖြစ်တဲ့ဖျားပထိုးတွေဇေဒီတွေပိတကတ်တိုက်တွေနန်းတော်ကုန်းအပါဝင်အခြားပိတုကာလက်ရာတွေကိုမြင်တွေ့နိုင်မှာပါဒါပေမဲ့လက်ရှိမှာတော့မြောက်ဦးဒေသကပိတုကာလက်ရာမြောက်ကိုးတောင်းပထိုးတော်ကြီးအပါဝင်အခြားရှေးဟောင်းအဆောက်အုံအများစုကိုပြုပြင်ထိမ့်သိမ်းတဲ့နီးလန်းတွေမှာလိုအပ်ချက်တွေအများကြီးရှိတာကြောင့်စိန်ခေါ်မှုတွေရင်ဆိုင်နေရပြီလို့ရှေးဟောင်းသူတေသနာပညာရှင်တွေကထောက်ပြကြပါတယ်
ကိုးတောင်းကကျမတို့ကဘလို့ဖြစ်နေလဲလို့ဆိုတော့ဒီ ရခိုင်မှာတခုတည်းသောအမိုးနဲ့မိုးခဲ့တဲ့ဖျားသီရိလင်္ကာပုံစံမျိုးလုပ်ခဲ့တယ်ဆိုတဲ့ဟာဒီပြစရာအားဒီတခုပဲရှိတယ်နောက်တခုကကျတော့အုတ်ကျောက်ခေါင်မိုးတွေမိုးထားတယ်နောက်အောက်ကနေပြီးတော့မှကျွေထဲကြမ်းကင်းတွေကိုခင်းထားတယ်တကယ်ကိုပြည်သူကလက်ရအစင်မြင့်စွာနဲ့တိဆောက်ထားတဲ့ဖျားတစ်ပါးလို့ဆိုပြီးပြဖို့ရလုံးဝမကြံတလောက်ဖြစ်နေပြီတော့ကြောင့်မလို့ကိုးဆောင်ဖျားရဲ့စင်ခွန်မှုနဲ့ရင်ကွဲပွဲဇလန်းတွေကိုကျွန်မပြောပြနေတယ်လို့ဖြစ်နေတယ်ရခိုင်နေဟာသူ့ရဲ့ပြည်သူကလက်ရပုံစံတွေဟာပမာပြည်နဲ့မတူနန်းတော်ကုန်းတိဆောက်ပုံလည်းပဲပမာပြည်နဲ့ဘာမှမတူသူ့ရဲ့ကိုပိုင်ရင်ကင်းမှုကိုပိုင်လက်ရမြင့်မားလာတဲ့ရင်ကျင်းမှုပမာဆိုတာဒီမြောက်ဦးရဲ့ခက်လေဒီဒီရခိုင်ရဲ့ခက်လေရင်ကျင်းမှုကမှဖြတ်စီသွားတဲ့ရင်ကျင်းမှုတစ်ခုဆိုတော့ကျွန်တော်ထက်အများကြီးနောက်ကျဆိုတော့အဲ့ဒီခက်အဲ့ဒီမြင်တွေကိုမျက်စိထဲမှာလာကြည့်ပြီးတော့မှဒီမှာပမာဒီရခိုင်လက်ရတွေကိုပမာမှုလာပြုတ်လို့လည်းမရရခိုင်ရင်ကျင်းမှုကဘလို့ရေးလဲလဲမသိတဲ့လူတွေဟာဒီမှာလာပြီးတာဝန်ထမ်းဆောင်နေကြတဲ့အတွက်ကြောင့်မဟုတ်လို့ကျွန်တော်တို့ကဘလို့လောက်ကြအောင်လဲဒီဟာတွေကိုသိအောင်သင်ပေးခြင်းမှာဆိုတာတော့မှတို့ကနေဘရောပါတိလဲမသိနားလဲမလဲဟိုကလဲမလုပ်တဲ့အတွက်ကြောင့်မဟုတ်လို့ဘလို့လုပ်ကြတာလဲဆိုတော့ကျမတို့ပညာရှင်တွေကူကြပါကျမတို့ရခိုင်ကိုကဲတင်ကြပါလို့ပဲကျမအရေးပေါ်အကူကြီးတောင်းကြပါလေရှင
်ရှေးဟုံးယဉ်ကျေးမှုအမွေနှစ်တူကိုတေချာပြုပြင်ထိမ့်သိမ့်ဖို့တတ်သိနားလဲတဲ့ပညာရှင်ရှားပါတာအစိုးရအာဏာပိုင်တွေရဲ့လစ်လျူရှူတာတွေဟာမြောက်ဦးဒေသကရှေးဟုံးယဉ်ကျေးမှုအမွေနှစ်တွေပျက်စီးရခြင်းရဲ့အဓိကအကြောင်းရင်းတွေပဲဖြစ်တယ်ဆိုတာပညာရှင်တွေရောရခိုင်ယဉ်ကျေးမှုအမွေနှစ်ကိုထိမ့်သိမ့်လို့တဲ့ဒေသခံတွေရောပြောဆိုနေကြတာပါ
ကျမတို့မှာပညာရှင်လည်းမလားပညာရှင်လည်းမရှိဟိုရခိုင်ပြည်နယ်အစိုးရရောပဲနောက်ရှိအောင်သူသနာဌာနရောပဲလစ်လူရှုတာခံပြီးတော့မှဖြစ်ချင်ရဖြစ်ပြက်ချင်ရပြက်ဟိုအရေးမစိုက်ခြင်းခံရတဲ့အတွက်ကြောင့်မဟုတ်လို့ပျက်စီးခြင်းဟာဒီနေ့ဖို့ရမှာအရင်များလာတဲ့အတွက်ကြောင့်မဟုတ်လို့ကမ္ဘာယဉ်ကျေးမှုအမွေနှုတ်ဝယ်တော့မယ်ဆိုပြကြမှာကြံပါတော့မလားလို့လည်းစိုးရင်ပုံမှန်ပြပါတယ်ရှင့
်ညာဦးကိုကမ္ဘာယဉ်ကျေးမှုအမွေနှစ်စီးရင်ဝင်ခြင်းနဲ့ဆိုရင်ပကံအတွေ့အကြုံကိုယူပြီးဟိုတယ်တွေကိုမြို့ဟောင်းထဲမှာတည်ဆောက်ခွင့်မပေးသင့်ဘူးဆိုပေမဲ့လည်းရင်ကျေးမှုဝင်ကြီးဌာနကဓာတ်ရိုက်ခွင့်ပြုမိပေးခဲ့တာတွေလည်းရှိပါတယ်
။မြောက်ဦးရင်ကျေးမှုအမွေနှစ်တဲ့ကိုဒီနေ့မျက်မှောက်ကနေမြန်မြန်လေးသာထိန်းသိမ်းပြုပြင်တော့မှီနိုင်သေးတယ်။နောက်ဒီလိုမျိုးဒီနှစ်ချပေးထားတဲ့ budget 9,900 နဲ့သာထပ်ဖြတ်မယ်ဆိုရင်တော့ဖြင့်ကျွန်တော်တဝက်လောက်ကုန်သွားပါပြီလို့ထပ်ပြောမယ်။နောက်ထပ် yearly budget နောက်ထပ်လည်းပဲသန်းပေါင်းများစွာနဲ့ထပ်ပြီးတော့မှသာဖြတ်စီမယ်ဆိုရင်တော့ဖြင့်နောက်ထပ်တစ်နှစ်ဖြတ်စာမကြံတော့ပါဘူးရှင့်။
အစိုးရအပါဝင်ရှေးဟောင်းသူတည်တနာဌာနကတာဝန်ရှိသူတွေရောဒေသခံတွေအပါဝင်ရှေးဟောင်းယဉ်ကျေးမှုအမွေနှစ်ထိမ့်သိမ့်မှုစံနှုန်းတွေကိုနားမလည်ကြပါဘူး။မြောက်ဦးရှေးဟောင်းစုံအတွင်းမှာဖွံ့ဖြိုးတိုးတက်ရေးအမိခံပြီးတလွဲအုံချတာတွေဟာရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုအများကြီးထိခိုက်စေတာနဲ့ပတ်သက်လို့ဒေသခံတွေကအခုလိုပြောပြပါဗျ
။အဓိကတာဝန်ရှိတဲ့လူကတော့ဒီရှေးဟောင်းသူတည်တနာဌာနပေါ့။ဒုတိယကအာဏာပိုင်အဖွဲ့အစည်းမြို့နယ်အုပ်ချုပ်ရေးအဖွဲ့ပေါ့။ကျွန်တော်တို့ဒေသခံတတိယပေါ့။ဒါပေမဲ့ကျွန်တော်တို့ဒေသခံကယဉ်ကျေးမှုအမွေနဲ့ပတ်သက်ရင်ကျွန်တော်တို့ကရှင်းပြနားမလည်ဘူးကျွန်တော်ကဘာသာရေးရပဲတန်ဖိုးထားတယ်အဲ့ဒါနဲ့အဓိကအာဏာဖွဲ့စည်းကနားလည်ဆိုမလည်ဘူးဒီနေ့ဆိုလည်းနားမလည်ဘူးရှောင်းသူတဲ့ဌာနနားလည်လားဆိုတော့လေးသလိုလိုမလည်သလိုဖြစ်နေဆိုတော့ပကံတရိခက်တရာမှာတော့သူတို့အပြောင်းလဲလုပ်တယ်ဒါပေမဲ့မြောက်ဦးတော့ငကလက်ဒုက္ကမြတ်တွေဒီရှောင်းသူတဲ့နားအစောက်ဦးထိန်းသိမ်းရှင်းဆိုင်ရာစံနှုန်းတွေနဲ့တခုမှမငြိဘူးအကုန်ပြောင်းပြန်ဆိုတော့အဲ့ဒါတွေကကျွန်တော်တို့အပေါင်းဖျက်မဲ့အစားနှုတ်ဖြစ်သွားတယ်။မလုတာက0အမှန်တန်လုံးရင်မမကန်လုံးရင်အပေါင်းအဲ့ဒီ rules ကိုနားမလည်မလုပ်လိုက်ရင် minus
2015-16 ဘဏ္ဍာနှစ်အတွက်ရခိုင်ပြည်နယ်အစိုးရကရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုထိမ့်သိမ့်ပြုပြင်ဖို့ငွေသိန်းပေါင်း 9,900 ချပေးထားပြီးမယ်လေ။ရှေးဟောင်းယဉ်ကျေးမှုအမွေနှစ်ထိမ့်သိမ့်မှုစံနှုန်းတွေကိုအလေးမထားဘဲလှုပ်ဆောင်နေစေဖြစ်ပြီးယဉ်ကျေးမှုအမွေနှစ်ထိမ့်သိမ့်ရေးအဥပဒေကလည်းလက်တွေ့မှာအသက်ဝင်ခြင်းမရှိပါဘူး။
စည်းကမ်းမဲ့လုပ်ပိုင်ခွင့်တွေနဲ့အတူရခိုင်ယဉ်ကျေးမှုအမွေနှစ်တွေဘယ်အထိခီးဆက်နိုင်မလဲဆိုတာစိုးရင်ဖို့ကောင်းသလိုအချိန်မီပြုပြင်ထိန်းသိမ်းဖို့လိုနေပြီဆိုတာကိုဒီတစ်ပတ်သတင်းတောက်တယောက်ရဲ့မတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ရှင်။ကျွန်မမြင့်ညက်ခိုင်ပ
ါ။မမြင့်ညက်ခိုင်တင်ဆက်သွားတဲ့သတင်းတောက်မတ်စုအစီအစဉ်ကိုနားဆင်ကြကြရတာပါ။VOA ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နောက်ပြီးတော့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်ကိုအောင်လွင်ဦးနဲ့အစီအစဉ်ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
တော်ရရှိများခင်ဗျာရန်ကုန်မြို့ပါဝင်မြန်မာနိုင်ငံကနေရတော်များမှာရာဇဝတ်မှုမှုခင်းတဲ့ရင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒီလိုဒုစရိုက်မှုတွေဖြစ်နေရတာဟာစီးပွားရေးမပြေလို့လားတရားဥပဒေစိုးမိုးရေးမှာအားနည်းနေလို့လားဘလို့အကြောင်းကြောင်းတွေရှိနေတာလဲဆိုတာကိုကျွန်တော်တို့ဒီကနေ့ညမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပင်တိုင်းဆွေးနွေးဖို့ကျွန်တော်တို့ရှင်းနေဦးသိန်းတန်းဦးသတင်းစာဆရာဦးစီသူအောင်မြင့်တို့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီလိုအမှုခင်းနေရဘလောက်တိုင်းတာတွေစိုးရင်စရာအခြေအနေမှာရှိနေလဲဆိုတာကိုဒီဆွေးနွေးမဲ့ပုံကူရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ်အခုကကျွန်တော်တို့ဟိုကြားတော့ဆိုလို့ရှိရင်ရန်ကုန်လိုမြို့ကြီးမှာတော့မှညာမိုးချုံရင်ဟိုအသွားလာဆင်ခြင်မှုပြောတာမျိုးတွေနောက်တက္ကစီငားတယ်ဆိုရင်တော့မှဒီကားသမားအပြင်လူဘိုတယောက်ကားထဲမှာပါနေရင်ခီးတယ်ကမလိုက်ရဲတာမျိုးနောက်ကားသမားကလည်းခီးတယ်ကတယောက်တည်းမကပုံနေလို့ရှိရင်လိုက်ဖို့တွန်းဆုတ်တာမျိုးဒီလိုအသေးဖွဲလေးကိစ္စတွေကနေအစဒီလေးလောင်းမြိုင်လူသတ်မှုဖြစ်တာမျိုးတွေနေကင်းချောင်းတောင်ဓမြတိုက်သွားပြီးမပေါ်တဲ့အမှုမျိုးတွေဒီလိုမျိုးအမှုကြီးတွေအထိဖြစ်နေတဲ့အတွက်လဲဟိုစိုးရင်ချောင်းချမှုတွေရှိနေပါတယ်ဆိုတော့ဒီရှင်းနေဦးသိန်းတန်းဦးရဲ့အမြင်ကိုအရင်ကြားချင်ပါတယ်ဒီလိုရာဇဝတ်မှုအကြီးသေးတွေဖြစ်နေတာတွေကဒီအရင်ကတည်းကအခုဘလောက်ထိများပုံများလာနေသလဲခင်ဗျဟို
တိတိသာသာတော့ညားလာတာပေါ့ဗျာဘာဒါပေမဲ့ကျွန်တော်စီးရဲတွင်းနဲ့ရာဇဝတ်မှုသူပြောတာအတိုင်းထိုးကြတာဟုတ်ကျွန်တော်တို့တိုင်းပြည်ကဟိုအနည်း60လောက်ဆင်းရဲတွေတက်ခဲ့ရပြီးတော့တရက်တစ်တရက်ဆင်းရဲမွဲတည်လာတော့ရာဇဝတ်မှုတွေကတနေ့တခြားပုံများလာတယ်နောက်တစ်ခါရှိတဲ့ရဲတပ်ဖွဲ့အင်အားနဲ့ထိမ့်သိမ့်နိုင်ဆုံးကမမြဘူးဖြစ်တဲ့အခါမှာနောက်တစ်ခါဒီတာဝန်ခံထားတဲ့တာဝန်ရှိတဲ့လူတွေကတော့ဒီဟိုဒီလိုကိစ္စတွေကိုဖိဖိစီမလုပ်နိုင်တဲ့အခြေအနေတွေမှာကြောက်မှုလို့တိတိကျကျကြီးညားလာတယ်လို့ကျွန်တော်တို့ထင်တယ်ဗျ
โอเคเจซูครับเค้าเนี่ยดิติชั่วอะไรดิทอดปยาได้ရှိပါတယ်ဟိုသတင်းမီဒီယာတွေကမြန်မာနိုင်ငံမှာအရင်ထက်ပေါ်ပြဝင်ရလာတာကြောင့်မှုခင်းတွေပုံများလာတယ်ဆိုပြီးထင်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောတာတွေလည်းရှိပါတယ်ဒီအမြင်ရောဘယ်လောက်ဒီဖြစ်နိုင်ကြီးရှိတယ်လဲဟိုသတင်းစာဆရာဦးစီသူအောင်မြင့်အမြင်ပြောပါအောင်ခင်ဗျအ
ဲ့ဒီဥစ္စာကျွန်တော်လည်းဟိုထောက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်ကိုယ်တိုင်သတင်းမီဒီယာလုပ်ငန်းလုပ်နေတဲ့အခါကျတော့တို့ကျွန်တော်တို့ဒီမှာဟိုသတင်းရင်းမြစ်တွေကဟိုလာတဲ့သတင်းတွေကိုပေါ်ပြတဲ့ဒီမှာအဲတော့အများကြီးကျွန်တော်တို့ကပေါ်ပြရမယ်ဒါပေမဲ့ရောက်လာတဲ့သတင်းတွေကကျွန်တော်ရှာနိုင်ဖွင့်နိုင်တဲ့သတင်းတွေနေတဲ့ခါကျတော့ခုခင်သတင်းတွေဆိုတာကတော့အများကြီးရောက်လာတယ်အများရောက်လာဆိုတော့နေတွေကလည်းရောက်လာတယ်အခုဆိုပေါ်ပြခွင့်ကလည်းရိုးရိုးလာရှိလာတဲ့ခါကျတော့ဟိုလူလူကြိုက်ပေါ့နော်အဲလူလူကြိုက်သတင်းတွေပါညာဆိုတဲ့တဲမှာခုခင်ကလည်းသူကတမျိုးတမျိုးနေနဲ့ပါတယ်ပါတဲ့ခါကျတော့အဲ့ဒီသတင်းတွေအကုန်လုံးကိုဟိုစုပြုတ်ပြီးတော့မှပေါ်ပြတဲ့ခါကျတော့အဲအရင်တော့လည်းစာရင်အဲဒီခုကြီးနေပုံများတရားကိုထင်ရတယ်ဒါပေမဲ့ဒီလိုပြောလိုက်လို့အရင်တော့လည်းအခုလည်းအတူတူပဲလို့ဒီလိုကျွန်တော်ဆိုလိုတာတော့မဟုတ်ဘူးဒါပေမဲ့အခုဖြစ်ပေါ်နေတဲ့အခြေအနေမှာဟိုမှုကြီးနေများလာတာတော့အမှန်တည်းကိုယ်ကတော့ဦးသိန်းသားဦးပြောတာကိုကျွန်တော်ထောက်ခံပါတယ်အဲ့ဒါကတော့လက်တွေ့အခြေအနေပေါ့နော်ဒါပေမဲ့ဘယ်လိုမျိုးများလာကြလဲအရင်တော့အသိမဖော်ပြဘဲနဲ့အခုမှကျွန်တော်တို့ဖော်ပြတဲ့အခြေအနေကဘလောက်တိုင်းတာထိဆိုင်တယ်လဲဆိုတဲ့ဟာကကျွန်တော်တို့ဒီမှာတိတိကျကျစဉ်းစားလုပ်ထားတာတွေပါတယ်မရှိတဲ့ခါကျတော့တိတိကျပြောဖို့တော့နည်းနည်းတော့ခက်ပါတယ်ခင်ဗျာ
โอเคဟိုအခုကလည်းကျွန်တော်ကြည့်တာကတော့ဒီဟိုလူသတ်မှုတွေဒီရုပ်ပြဆင်းပြလူသတ်ခံရတာတွေနောက်လူရက်တာတွေဒီနေကင်းကြောင်တော့ဓမြတိုက်တာတွေနောက်မွေးဆေးဝါးဆိုလဲအကြီးအကျယ်မိပြီမြဲဒါပေမဲ့လည်းလက်တယ်မပေါ်တဲ့ကိစ္စမျိုးတွေရှိနေတာကြောင့်ဒီလူတွေကစိတ်ပြက်တာရောစိုးရိမ်တာရောဟိုဖြစ်နေပုံရပါတယ်ဆိုတော့ဒီကိစ္စတွေကဒီရက်တက်ဖွဲ့လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေအားနည်းချက်ကြောင့်လားဒီဟိုရှင်းနေဟိုဦးသိန်းတန်းကိုဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ရာရက်တက်ဖွဲ့နဲ့ဒီဘာဘာလူငင်အားမမျှတာရှိတယ်လေနော်ကျွန်တော်တို့လူရှိရမှာရဲတယောက်ရှိတယ်ကျွန်တော်တော့မယုံဘူးကြဟိုရဲတပ်ဖွဲ့ညာချစ်တော်လေတခြားလူတွေလို့ရတယ်အမှုအနေနဲ့မကဘူး ကနေ VIP လမ်းကြောင်းတို့တရားရုံးတသိခဏနဲ့စတဲ့အချက်တွေရှိတယ်။နောက်ဒီအဲ့ဒါအပြင်လုံလောက်တဲ့လက်နက်သက်ဆင်မှုတို့လေ့ကျင့်သင်ကြားမှုတွေအားလည်းပြည့်စုံစုံမရှိဘူး။အဲ့ဒီအတွေ့တော့ကျွန်တော်တို့ဒီအုပ်ချုပ်ရေးတိုင်းကပေါ့နော်တရားဥပဒေစိုးမမှုထိန်းသိမ်းတဲ့အပိုင်းကအားနည်းတယ်လို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကလည်းဒီဟိုရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာဟိုအရင်နဲ့မတူဘူးပေါ့လေဒီပြည်ရင်းကပဲဒီရွှေပြောင်းနေထိုင်တဲ့သူဦးရေတွေဟိုပုံများလာတယ်အလောက်ကန်လာလောက်ကြတဲ့လူတွေလည်းပုံများလာနေတယ်ဆိုတော့ဒါတွေရောဒီအမှုခင်းတွေများလာတဲ့အကြောင်းရင်းအရင်တစ်ခုဖြစ်နိုင်လားဆရာဦးစီတော်အောင်ဆွေးနွေးပါအောင်ခင်ဗျအ
ဲကျွန်တော်ကတော့ဟိုဘယ်တော့ကဆရာဦးစီတော်ကပြောတာကိုလည်းကျွန်တော်ဟိုဖြစ်ဆက်ပြီးတော့ပြောချင်ပါတယ်အဲ့ဒီမှာပါလဲဆိုတဲ့ခါကျတော့ရဲတပ်ဖွဲ့ရဲ့စောင့်ဆောင်ရေးပေါ့ရဲတပ်ဖွဲ့ရဲ့စောင့်ဆောင်ရေးကဒီပြဿနာမှာဟိုစကားပြောလာတယ်ဆိုတာလည်းအဲ့ဒါလည်းအဲကျွန်တော်အမှန်ပဲလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့ကအရင်စစ်အာဏာရှင်တွေလက်ထက်တုန်းကဆိုရင်ဒါတိုင်းပြည်ကိုဟိုအတိုက်ခံတွေလက်ထက်ကနေဖိနှိပ်ဖို့နိုင်ငံသမားနိုင်ငံရေးသမားတွေရဲ့အားတွေကိုဖိနှိပ်ဖို့လောက်သူအဆုံးချခဲ့တာအဲ့ဒါတစ်ချက်ဒါရည်ရွယ်ချက်ပေါ့နော်ဒုတိယတစ်ချက်ကရဲတပ်ဖွဲ့ကိုဖွဲ့စည်းတဲ့ဒီမှာလည်းအကုန်လုံးအထက်ကနေစပြီးတော့မှစစ်မတော်ကတော်ရှိတဲ့လူတွေကိုသူကဟိုထည့်သွင်းတော့ဖွဲ့စည်းထားတယ်။အဲ့ဒီကနေပြီးတော့မှရတပ်ဖွဲ့ကိုချုပ်ကန်ခိုင်းတယ်ပေါ့နော်။ဟို control လုပ်ခိုင်းတယ်။ဆိုတော့တကယ်တကယ်ကျတော့တပ်မတော်ရဲ့လုံခြုံနိုင်တဲ့လုံခြုံရမယ့်တာဝန်ဝတ္တရားနဲ့ရတပ်ဖွဲ့ရဲ့လုံရမယ့်ဟာနဲ့အများကြီးကွာခြားတယ်။မပြောမသွင်းဘာမှမဆိုင်ဘူးပေါ့နော်။ဆိုတော့အဲ့ဒီလိုမျိုးတစ်ချက်ဟိုလွဲမှားမှုတွေအခြေအနေရောက်မလို့ရတပ်ဖွဲ့ကမှုခင်အနေနဲ့ပတ်သက်လို့ကျိုးတင်ကာကွယ်တားဆီးနိုင်တာတွေအပြီးတော့မှမှုခင်ဖြစ်လာရင်ပေါ်ထုတ်တာတွေနဲ့ပတ်သက်ရင်တော့ဒီကျေအရန်ကိုလိုအပ်နေသေးတယ်နေကြရပေါ့နော်တကယ်ပုံမှန်ရတဲ့ဖွဲ့တစ်ခုကရှိသေးရှိထိုင်မဲ့အနေထားနဲ့နေကြရတယ်အဲ့ဒါတက္ကနာပါဒါပေမဲ့ခုနကကိုအောင်လင်းပြောတဲ့မိဘကိုဖြေရမယ်ဆိုရင်တော့မှန်ပါတယ်ကျွန်တော်တို့ဒီမှာစီးပွားရေးတွေချွတ်ချုံကြလာလို့နောက်ပြီးတော့မှရှေ့ပြောင်းနေလာတဲ့လူတွေများလာလို့တကယ်ကိုဟိုဥစ္စာဘာလဲအခက်ခဲအကျက်တွေဒီလူတွေများလာလို့ရာဇဝမှုတွေကျူးလွန်လာတဲ့ကိစ္စတွေလည်းဖြစ်လာတယ်ဆိုရင်အဲ့ဒီကိစ္စကတော့ဒေါက်ဆာစုကြည်ကိုယ်တိုင်ကအတူတူဝန်ခံတာရှိပါတယ်မှန်ပါတယ်အဲ့ဒီကိစ္စလည်းဒီတိုင်းမဖြစ်နေတာပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုတော့ကျွန်တော်တို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းပါခင်ဗျာကိုစလိုက်ပွေကုန်းလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုနှစ်ခုစလုံးပြောတဲ့ဥစ္စာကျွန်တော်လည်းလက်ခံတယ်တုတ်တုံညာလည်းပဲကျွန်တော်တခုပြောချင်တဲ့ဥစ္စာကတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်နေရသလဲဆိုရင်တော့အဲ့လိုလှုပ်နှကျူးလှနေတဲ့သူတွေကကောင်းမွန်သော community လို့ခေါ်မှာပေါ့လူအတိုင်းဝိုင်းကမရှိလို့ပဲကျွန်တော်မြင်တယ်ပထမသူ့အတိုင်းဝိုင်းကဟိုသူ့ community ကမိသားစုကဟိုကောင်းမွန်တော့မိသားစုမဟုတ်ပြီးရင်အဲ့ဒီမိသားစုကတောင်းမစုနိုင်ရင်လည်းပဲသူ့ဇက်ကွဲရပဲဖြစ်ဖြစ်သူ့အဖွဲ့အစည်းကပဲ community ရလည်းပဲသူ့ကိုတောင်းစုနေသူလည်းမရှိဘူးအဲ့လိုလေလွင့်နေတဲ့လူတွေဖြစ်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့ကျွန်တော်ဖြစ်စီစဉ်လို့ဆိုတော့ဘာသာဤပညာရှင်အတရားနေနေပြောချင်တဲ့ဥစ္စာကတော့ဒီဘာသာဤကဤလူငယ်လူရွယ်ကနေစပြုတော့မှသူ့ကိုအဲ့လိုမျိုးတွေမကျူးလွန်အောင်အသိပညာပေးတဲ့ community ကောင်းကောင်းလဲဟိုမရှိခဲ့ဘူးဥပမာခရီးရမှာဆိုရင်တော့ကောင်းတာတကူကတော့ Sunday school ခရီးကနေစပြုတော့မှသူ့ community ရှိတယ်နောက်ပြီးလူငယ်အဖွဲ့ဆိုတာရှိတယ်နောက်ပြီးကအမျိုးသမီးအဖွဲ့ဆိုတာရှိတယ်လူကြီးအဖွဲ့ဆိုတာရှိတော့အဲ့ဒီမှာပညာတွေအမြဲဖလှယ်ပြီးတော့မှကောင်းဆောင်မှုကြီးရှိတယ်လူရတံဖိုးတွေအမြဲသိခဲ့တယ်ဥပမာဒေါံဆန်းစစ်ကြီးကိုယ်တိုင်တင်းငီကလေးကသူခရီးရန်ဖုန်ကြီးကြောင်မှာပဲသူဆန်နစ်စကူးတွေပါတွေတိတ်ခဲ့တယ်ဆိုတော့ကျွန်တော်ဟိုဟာဟိုတချို့ဘာသာတွေကသူတို့ကောင်းမွန်သောလိုအပ်တဲ့ဟို community ကိုမဖန်တီးနိုင်လို့အဲ့လိုမျိုးလူတွေကဟိုလိဟာတော့တာလို့အဲ့လိုပဲမြင်ပြဟ
ိုဆလိုတော့ဒီဟိုဇာယိတာဘိုင်းမှာဒီဘာသာရေးတိုင်းဝိုင်းလည်းဝိုင်းထိပ်ပေးမှဆိုရင်ဒါတော့မဖြစ်နိုင်ဘူးဆိုတဲ့သဘောပေါ့နော်
တော
်ပါဗျာ။ Okay ကျေးဇူးပါ။ကျွန်တော်နောက်ထပ်ဒီတောတက်ရှင်တယောက်ဟိုပေးထားတဲ့ပေးစာတစ်ခုလည်းကျွန်တော်ဖော်ပြချင်ပါတယ်။ကျွန်တော်တို့ဒီ VOA ပြည်သက်တူဆိုပြီးတော့ကျွန်တော်တို့ပေးထားတဲ့စာစောင်ပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါ။မင်းမဲဇိုက်ဆန်ဆန်ဒေါက်တာလက်နက်ဒီနဲ့ရိုက်ကြနှက်ကြတက်ကြဖြတ်ကြတာတွေအမှုကျန်းစီတာတွေမဒိန်းကျင်လူတက်တာတွေရန်ကုန်တိုင်းအစိုးရရုံးတဲ့အထိလက်လုံဘုံထောင်တာတွေအခုသတင်းတောင်တို့တက်ခံရတာအပြင်းထန်ရိုက်နဲ့ခံရတာဟာအစိုးရနဲ့ပြည်ထရေးကိုအကြီးကျယ်စိန်ခေါ်လိုက်သလိုတဲ့ ပြည်သူတွေအတွက်လည်းစိုးရင်ရင်မက်ကိုကျော်လွန်နေပါပြီတဲ့တရားဥပဒေစိုးမိုးမှုအလွန်မှအားနည်းနေတဲ့ဆိုတာကိုလည်းမိမောင်းထိုးပြလိုက်တာပါပဲတဲ့ဒီကိစ္စတွေကဖြစ်နေတာနှစ်ပေါင်းလဲကြာပါပြီခုချိန်ထိလည်းထိရောက်စွာမဆောင်ရွက်နိုင်ဘူးဆိုတာအဖြေကရှင်းနေပါတယ်တဲ့စီးပွားရေးစောင့်ဝတ်နေရေးတစ်ခုတည်းကြောင့်တော့မဟုတ်ပါဘူးလို့သူကပြောပါတယ်လူသားအရင်းမြစ်ဆုံးရှုံးယုံတင်မကပဲဆိုရရန်တရားကြီးရဲ့အီချင်းကလည်းအကြီးအကျယ်ကိုကြာစင်းသွားပါတယ်ဥပမာပြဿနာတစ်ခုဖြစ်လို့ရဲကိုခေါ်လိုက်ပြီးဆိုပါစို့ရောက်လာတဲ့ရဲတွေကိုယ်တိုင်ကသူတို့ကိုသူတို့ယုံကြည်မှုအပြည့်နဲ့တတိရှိရှိရဲရဲတင်းတင်းဥရိပောင်းတွေကမဖြေရှင်းနိုင်ကြဘူးမဖြေရှင်းရဲဘူးဘာဖြစ်လို့လဲဆိုတော့ရဲတွေဟာအကြီးချင်းတွေကြာစင်းနေလို့ဥရိကိုနားလည်မှုနည်းပြီးတော့မလုတ်တက်မကင်တက်တာရဲ့တကအဓိဒါရဲတဲ့အဓိကအချက်ကတော့ကိုယ်လိပ်ပြကိုယ်မလုံတာပဲလို့ပြောပါတယ်နိုင်ငံတကာနိုင်ငံမှာဖြီးသူတွေတီးပြည်သူတွေကတိဆောက်တာဆိုပေမဲ့အဲ့ဒီပြည်သူတွေကိုရှေ့ဆောင်လမ်းပြကောင်းတဲ့အစိုးရရန်တရားကြီးကောင်းဖို့လိုပါတယ်ခုထက်တိတော့အစိုးရဟာခေါင်ကမိုးလုံနေပေမဲ့တစက်မိတ်အမိုးအကာတွေကမလုံကြသေးတော့ခြာတန်ကြွက်တန်လေတန်မိုးတန်ကတော့အကြီးအကျယ်ခံနေရအောင်ပါပဲလို့ဆိုထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစောင်းတော့ဒီကျွန်တော်တို့ကိုမျိုးခိုင်ဆိုပြီးတော့ပေးပို့ထားတာပါမိုက်တန်စင်ဖတ်ပြပေးပါဦးမယ်ဟု
တ်ကဲ့ပါရသဝိမှုကင်းတည်င်းတွေနှိမ့်စင်ရဆက်ဖြစ်နေတာဒုစရိုက်မှုတွေဖြစ်ပွားနေတာဟာအဓိကပညာရေးကြောင့်လို့ယူဆပါတယ်အတတ်ပညာအသိပညာနှိမ့်ကြတော့ပညာရဲ့တစ်ခုနဲ့တက်မွေးကြောင့်မလုံနိုင်ဘူးဆိုလိုတာကငွေကြေးတက်နိုင်တဲ့လူနည်းစုရဲ့သားသမီးတွေကလွဲရင်တာမန်လူတန်းစားနဲ့အောက်ခြေလူတန်းစားရွယ်ရဲ့သားသမီးတွေပညာသင်ကြားခွင့်မရတဲ့ယနေ့မြန်မာနိုင်ငံရဲ့ပညာရေးကအလုံးကိုင်းကောင်းကောင်းတစ်ခုရဖို့မလွယ်ပါဘူးအောက်ခြေအလုပ်တွေလောက်ပဲရတဲ့လူနည်းစုလောက်ကကောင်းမွန်တဲ့ပညာသင်ကြားခွင့်ရလို့အဆင်ပြေတာကိုမဆိုလိုပါခင်ဗျာလို့ကိုမျိုးခိုင်ကရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဆက်စွားကိုစလိုင်းပွေကုန်းလည်းဆွေးနွေးသွားပါတယ်ဟိုနောက်တစ်ခုကလည်းအာနာပိုင်နေရအခုမကြသေးရင်ဒီဖြစ်တဲ့အမှုကင်းကြီးတွေနဲ့ဆက်နွယ်ပြီးတော့မှတ်ချက်ပေးတာကိုကျွန်တော်ကြားရပါတယ်ဒီမှုကင်းတွေကြာဆင်းဖို့လူလူကလည်းဝိုင်းပြီးကူပါဆိုပြီးတော့ပြောပါတယ်ဆိုတော့လူလူအနေနဲ့ရောဗားရီလုံနိုင်မလဲဆက်စွားစလိုင်းကိုစလိုင်းပွေကုန်းပြောသွားသလိုပေါ့လေဒီ community အပိုင်းကဒီလူမှုတိုင်းဝိုင်းကြားဝိုင်းပြီးဇာတိတပိုင်းကိုပက်ကင်နာမျိုးကအစပေါ့လေနောက်ပြီးတော့ဒီဆက်စွားလို့ပညာရေးမှာဟိုသူဇာတိတပိုင်းကိုတက်မှတ်နိုင်တဲ့ကိစ္စမျိုးအဆုံးပေါ့လေဘလို့မျိုးလူလူဘက်ကရောပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုသက်ဆိုင်ရာလူမှုအတိုင်းဝိုင်းရပဲဖြစ်ဖြစ်လုတ်ပေးနိုင်တာဘာတွေများရှိမလဲဆရာဦးသိန်းသန်းဦးအမြင်ပြောပါအောင်ခင်ဗျာ
ဆရာချက်တော့ကတော့လူလူကလူလူတောင်းလည်းသိမရှိဘူးထင်တယ်ဗျဟိုလူလူကပူပေါင်းရမယ်ဆိုတော့မှန်ပါတယ်ဟိုခပိုင်နဲ့ပြီးဝိုင်းဖန်တာပေါ့ဗျာနောက်ဟိုဒီတိုင်းပြီမနေတရားဒုက္ခပြင်လုတ်တာနောက်တရင်ပေးတာပေါ့နော်ဆိုတော့ဒါမျိုးတွေကလုံနေတယ်သူကအခုကရာဇဝမှုတွေကတနေ့တခြားများလာတယ်ဗျောင်ကြကြကျူးလွန်တဲ့မျိုးကြီးမှာအဲ့တော့အဓိကတာဝန်ရှိတာကတော့ကျွန်တော်မြင်တာတော့ခုနကဝန်ထမ်းအားမမြင်ဘူးဒါကျွန်တော်တို့ကိုချင်းစာပါတယ်တို့တော့ရက်တက်ဖွဲ့ပေါ့နော်ရက်တက်ဖွဲ့ပြီးလို့ရှိရင်သက်ဆိုင်ရာတိုင်းနယ်ပြည်နယ်မှာဒီကိစ္စကိုကင်တွဲရတဲ့နယ်လုံးဝန်ကြီးတာဝန်ရှိတယ်အဲ့သူပြီးလို့ရှိရင်ပြည်ပြည်ရေးတာဝန်ရှိတာပေါ့ဗျာတော့ဒီကိစ္စတွေတို့တာဝန်ခံတာသူကတော့နောက်တစ်ဆင့်မှာသူဝိုက်တာဝန်ရှိတာပေါ့သူကအစိုးရဖြစ်နေပြီမဲ့ဒါပေမဲ့သူကပြည်ပြည်ရေးသူကင်ခွင့်မရှိဘူးလေအဲ့တော့ဓာရီကအဲ့ဒီဓာရီကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျဒီလိုဖြစ်နေတဲ့ကိစ္စတွေကိုအာဟိုဘဟိုအလွယ်တူခွဲချပြီးတော့ဓာဖြေဖို့ဖြစ်စင်မဲ့ပြောလို့မရဘူးမပေါ်တဲ့အမှုကြီးတွေရှိတယ်ဒါဘယ်လိုလိုက်မလဲဘယ်လိုပူးပေါင်းဆောင်ရွက်မလဲလူလူကိုပညာပေးလို့လူလူပူးပေါင်းပါလို့အမှန်ပါတဲ့ဟိုတရားခံထွက်ပြီးခိုးရင်ဝိုင်းဖန်တာတို့ဗျာနောက်တော့မတင်ငါဘွယ်ရှိရင်သတင်းပေးတာတို့ပူးပေါင်းပါဝန်တာလူလူခန့်ခန့်တယ်လို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့လူလူတယ်တဲ့လုံခြုံရေးတာဝန်ရှိတဲ့လူတွေတော့ကျွန်တော်တို့တကယ်ကိုချွတ်ချုံကြယူရင်းပျက်စီးနေတဲ့တော့အာမခံချက်မရှိတဲ့ပညာရေးစနစ်ကိုပြုပြင်ရမှာတိုင်းပြည်မှာလှုပ်ခင်းကန်ကင်းနေတဲ့သမအဝါစီကလုပ်ငန်းတွေပေါ်ပေါက်အောင်လုပ်ပြီးကပုံအဓိကကြတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးစစ်သူအောင်မြင့်အမြင်ရောခင်ဗျာဒီလူလူကဒီမှုခင်းကြဆင်းရေးမှာဘလောက်ထိလှုပ်ပေးနိုင်တဲ့အတိုင်းအတာရှိမယ်လို့ယူဆလဲ
အဲ့လူလူဆိုတာကကိုရတော်ကပြောတဲ့ဟာဆိုရင်ဟိုဘာသာရေးဆိုင်ရာအတိုင်းဝိုင်းရောတခြားသောအချက်နဲ့ပြီးရောအကုန်လုံးကိုခြုံပြီးတော့ပြောမယ်ဆိုရင်အဲ့ဒါအများကြီးအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကဒီစစ်အာဏာရှင်တွေအောက်မှာအဖက်ဖက်ကချွတ်ချုံကြခဲ့တာပါ။လူမှုရေးမှာလည်းချွတ်ချုံကြခဲ့တယ်၊ပညာရေးမှာလည်းချွတ်ချုံကြခဲ့တယ်၊ခြားသောနေရာအမျိုးမျိုးမှာဟိုချွတ်ချုံကြခဲ့တဲ့အခါကျတော့ပြဿနာတရားပေါ်တိုင်းမှာဟိုဘယ်တစ်ခုဘယ်တစ်ခွက်ရောက်မလို့ဖြစ်တယ်လို့အဲ့လိုကျွန်တော်တို့ပြည်ပြန်ပြောလို့တော်တော်ခက်ပါတယ်။အားလုံးကဆိုင်ပါတယ်။ကျွန်တော်ကပြောလို့ပညာရေးကဆိုင်လို့ကျွန်တော်တို့ကဘာသာရေးဘက်တွေနဲ့လည်းဆိုင်ပါတယ်။ဒီတော့မှတော့အခုလိုအမှုခင်းတွေဖြစ်လာမယ်ဆိုရင်ခုနကစာတစောင်းမှာပြောသွားတာဟိုကျွန်တော်တော်တော်လေးကိုသဘောကျပါတယ်ကောင်းလဲကောင်းပါတယ်ဒီပြောတဲ့ဟိုဒီပြောတဲ့ပုံကတော့ဒီလူဖွဲ့စည်းတစ်ခုလုံးမှာအဲ့လိုစံရင်းစံညွှန်းနေသေးချာဖြစ်အောင်ပြုပြင်ထားတာတွေချင်းပေးထားတာတွေအဲ့ဒါတွေမရှိတဲ့ခါကျတော့ဟိုအချင်းကြီးအမျိုးမျိုးကြောင့်နေသူကပေါ်လာတာဒါကြောင့်မလို့ ခုလိုဟိုဖြစ်တဲ့ကိစ္စမျိုးတွေမှာလူတို့ကလည်းပူးပေါင်းပါဝဲရမယ်လူတို့ကဘယ်လိုနည်းနဲ့ပူးပေါင်းပါဝဲရမလဲဆိုတော့ကျွန်တော်ဟိုဆရာပြောသလိုပေါ့ကျွန်တော်နိုင်ငံတကာမှာလေ့လာဘူးတဲ့ဟာကတော့ဒီဖုကင်းတွေပါလေတားဆီးနေနေတဲ့ဒီမှာဒီလူတို့ပူးပေါင်းပါဝင်တော့ဖုကင်းတားဆီးနေနေရေးကစားလျက်သူကဟိုလောကထိရောက်မှုရှိတာပေါ့ဥပမာဆိုတော့ဒီကမှုတစ်ခုဒီမှာဖြစ်သွားတယ်ဟုတ်ပြီဒီဥစ္စာ CCTV မှာတွေ့တယ်သူမဟုတ်ဟိုမှတ်မိတဲ့လူကသူကပုံကြောင်းကိုပြောပြရမယ်အဲ့ဒါကိုတနင်္ဂနွေလုံးကိုဖျက်ချီလိုက်တယ်ဆိုတာနဲ့ဒီလူတို့ကဘယ်တော့မှသူကမကြောက်ရွံ့ဘူးချက်ချင်းကိုသူပြောမှာပဲသူမဟုတ်တဲ့အချက်လက်ကိုကြီးညာလိုက်တယ်ဆိုတာနဲ့အဲဒီလူတို့ကနေပြီးတော့မှအဒီလူပဲဝိုင်းနားမှာဒီလူကတဲနေတယ်ချက်ချင်းသူပြောမှာပဲအဲ့လိုပါဝင်လာဖို့ဆိုတာကဒီတိုင်းကြီးတော့မဖြစ်နိုင်ဘူးအဲ့ဒီပြောတဲ့ဒီလူတို့တွေကိုအကာအကွယ်ပေးနိုင်တာလေဒီဒီလူတို့ကနေပြီးတော့ပေါ်ထုတ်လိုက်တဲ့ခါကျရဲ့ဒါသူ့အတွက်လည်းကောင်းကျိုးတိုင်းပြည်အတွက်လည်းကောင်းကျိုးဖြစ်တယ်ဆိုတာကိုဒါအစိုးရအဖွဲ့ကြီးကလည်းပေါ်ဆောင်နိုင်ပေးတာလေအဲ့လိုကြီးအများကြီးလိုတယ်ဆိုတော့ဒီလိုမရှိဘဲနဲ့ဆိုရင်ကျွန်တော်ကိုယ့်အရှိမဟိုရိုက်ပြီးတော့လူတွေကတော့ကိုယ့်အရှိမဟိုကျွန်တော်တို့တလောတော့ဆိုဖြစ်သွားတယ်အပိုင်းလိုက်ဒီကိစ္စဖြစ်တယ်လူတယောက်ကအော်တယ်အဲ့ဒီအော်တဲ့ဟာကိုအပိုင်းနဲ့တည်းကဝိုင်းပြီးတော့မှအသူ့ကိုဝိုင်းပြီးတော့မှအရန်ကိုဝိုင်းပြီးတော့ရိုက်နှက်ကြတာပါညာဖြစ်တော့ပြည်သူ့ပိုင်ရီဖြစ်ပြီးတော့ခါးနဲ့ဖြစ်စင်နေရှိတယ်ဆိုတော့ခါကျတော့ဒီလူလူပူပေါင်းပါဝင်မှုဆိုတဲ့ဟာကတစ်ဖက်ကအစိုးရရဲ့လူတိုင်းဝိုင်းရဲ့သူတို့တွေကိုအကာအကွယ်ပေးမှုရဲ့စနစ်တစ်ခုလုံးကိုကြောင်းပြီးတော့လုံတော်မှသာပါဝင်နိုင်လို့ရမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တာရှင်ဟိုဆက်သွယ်ထားတဲ့လူတွေကိုလည်းလှည့်ပေးချင်ပါတယ်ဟိုတခုတို့ကတော့ဟိုဟိုကတော့တန်ကတော့တပါးပါသူကတော့အရှင်စာရိတ္တ ARE တိုင်းရဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးခြင်းလို့ဆိုပြီးဆက်သွယ်ထားပါတယ်အရှင်စာရိတ္တဆွေးနွေးနိုင်ပါတယ်ဖေဟာ
အဦးစင်းမြင်တာကတော့ပညာရေးမှာအခုပရိဒီနဲ့ပတ်သက်ပြီးတော့ဟိုမူလာရန်အလယ်ရန်အထက်တန်းလောက်ပါတယ်ရည်တင်တင်တင်ထိုက်တဲ့တတ်တင်တတ်ထိုက်တဲ့ဒီဥပဒေနဲ့ဆိုင်ရာတွေကိုနားလည်အောင်သင်ယူတွေထည့်ပြီးတော့ကြားထမ်းပေးသင့်တယ်လို့ထင်တယ်ဥပဒေနဲ့ပတ်သက်လို့ရှိရင်တော်တော်များများကပညာရေးထဲမှာလည်းဟိုမပါလာပဲဥပဒေကြီးပဲတည်တံ့ဟိုယူတဲ့လူကြမှာဥပဒေကြောင့်နားလည်တဲ့အတွက်လည်းဒီအားနည်းချက်တွေရှိတယ်လို့ယူဆဥပမာဘာသာရေးမှာတော့သူကပါတယ်အာဘာနာတိဘာသာအသက်မတန်နဲ့ဆိုပေမဲ့ဥပဒေမှာကျတော့သူကဒုသမှုဆိုရင်အ300နှစ်အားနှိမ့်ညင်းတဲ့နိုင်ဖက်မှုဆိုပါပုံမှန်တွေအလိမ်လည်မှုဆိုရင်တော့420အဲ့လိုမျိုးတွေကိုအမဒီနဲ့ဟိုတည်တင်တည်ထိုက်တာလေးဒီပေါ့လေဒါဟိုတချို့ကလည်းဒီထောင်ထဲရောက်မှဒီပုံမှတ်တွေနားလေသလိုဖြစ်နေတယ်တွေ့ရဥစဉ်ဒီပသိမ်ထောင်ထဲကိုတရားစခန်းပြတော့လေအဲ့တော့မှလူအချင်းချင်းဆက်ဆံတာပုံမှတ်တွေနဲ့ပဲပြောဆိုဆက်ဆံပြီးတော့မှဟိုပုံမှတ်တွေနဲ့ဥပဒေအကြောင်းကိုနားလေသဘောတရားတွေတွေ့ရအပြင်လူတွေကအဲ့ဒါနဲ့ပတ်သက်ဘာမှဟိုပညာရေးသေးဟိုကမသိလာတဲ့အတွက်ကိုဒီယုံတွေခတ်တွေကနာတွေတရားရုံးနေအင်မတန်ကြောက်ပြီးဥပဒေနဲ့ပတ်သက်ရင်ဘာမှမတွေ့ရဲမထီရဲမသွားရဲမလာရဲတဲ့အနေထားမျိုးတွေတွေ့နေရပါတ
ယ်။ဟ
ုတ်ဦးစင်းဆွေးနွေးချင်တယ်ဖေ။အဲ့ဒါလေးပါ
။တင်ပါဖေ။ကျေးဇူးပါ။ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကနောက်တူလဲရှိနေပါသေးတယ်။မောင်တသနာပါ။ကိုမောင်တသနာဆွေးနွေးနိုင်ပါလေခင်ဗျ။ဟ
ာဟုတ်ကဲ့။အခုရကျွန်တော်နိုင်ငံကတရားဥပဒေစိုးဥလဲရောအရာသုံးဥပဒေထူရောနေတာလေ။အဲ့ဒါအချက်ရခြားဆောင်ဥပဒေထူရောနေတယ်ဒီစားအတိကကဒီတဲ့ရရနေပြီးတော့တီးကြဖြစ်နေတယ်။ဒီတည်းရဆူရအောင်အောင်ရှိနေတယ်ကြီးတည်းရကာကွယ်ဥစည်းကျအောက်ကိုရောက်အဓိကကဟိုကြီးတည်းရအဆူရအောက်ကိုရောက်သွားပြီဆိုလို့ရှိရင်အဆူရရစီမံခန့်ခွဲမှုကိုကြီးတည်းရလက်ခြေပါရတယ်အဲ့တော့ရနေတဲ့ခါကျတော့အဆူရအနေနဲ့နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ဒီကြီးတည်းဒီရဲတွေကိုအစင်းချင်းမြင့်တင်တယ်အများကြီးရမယ်နောက်တစ်ခါအဆူရဒီသူကထောက်ခံထားတဲ့ဒီသူရဲ့ဥရောဆောင်ရွက်မှုအများကြီးရမယ်ဥပမာကျွန်တော်တို့ဒီအမေရိကန်ကိုဆိုလို့ရှိရင်ရဲတွေကဒါအမေရိကန်ရဲတွေကဝန်ထမ်းတော်ရဲဆိုတာကတော့ကြည်သူရဲ့အကူအညီကိုအခုခက်ခုရှိရဆိုကြည်ကြည်သူရဲ့အကူအညီတို့ယူရတယ်။ဟိုကကျွန်တော်တို့ရှိမှဆိုလို့ရှိရင်ထောက်ပေါက်ကြီးတယ်။ကြီးရဆိုလို့ရှိရင်ရဲကတိတ်တက်ဆဲသူကတုံးလေးလိုက်ရတယ်။ဘာလဲရပြီးတော့အဒီလူတွေ့ဦးသလား။အတွေ့ဦးကျွန်တော်တို့အကြောင်းကြားပါ။ဆိုတော့ကြည်သူရဲ့အကူအညီကိုသူတို့ရယူတယ်။နောက်တခြားခုခင်းနေမှာလည်းထိုးလေးလကောင်းပဲ။အဲ့ဒါဒီဟိုတီဗီရနဲ့ဆိုရတယ်။အဒီလူတော့မလို့ဝမ်းတက်ထုတ်ထားတယ်ဒီလူကအခုကျွလွန်သွားတဲ့တွေ့ရအကြောင်းကြားကြပါဆိုတော့ပြည်သူရဲ့အခုညီဆိုကြောက်ကြတုံးနိုင်ငံကအဲ့ဒါဒီမရှိဘူးပြည်တိုင်းကတကာကွေးဥစည်းချုပ်အောင်မှာပဲသူနေနေတဲ့ခါကျတော့ကာကွေးဥစည်းချုပ်ကခိုင်းတာပဲသူတို့တို့လို့ရ
ဟုတ်ကဲ့
သူကလည်းတီချာကြီးကင်းလို့နေတယ်သူကအဲ့ကြောင့်လို့အူက6လရတနာကိုသူကတချို့ကဘလို့ညင်လဲဆိုလို့ရှိရင်အစိုးရအားနဲ့ချက်လို့ညင်ကြတယ်ဟိုကတော့သူတို့ညင်လာတော့အစိုးရအားနဲ့ချက်ပေါ့အစိုးရရဲ့အောက်ကိုပြည်တိုင်းကရောက်သွားတယ်ဆိုလို့ရှိရင်ဒီရသမုန်တဲ့နေဒီဖုန်ကြီးချစင်းနေတာတော်တော်ကြီးကိုတရားဥပဒေစိုးမိုးကြီးရာဒ
တော်တော်ကြီးကိုခိုင်မာလာနိုင်တယ်လို့ကျွန်တော်ယူဆတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ဒီမှာဟိုသောတာရှင်တချို့ဒီ Facebook မှာပဲကျွန်တော်တို့ message တွေပို့ထားတာလေးတွေလည်းတချို့အချင်းချင်းကြီးဖတ်ပြပေးမှာသူတို့ကလည်းတိတ်တော်မရှိပါဘူး။တယောက်ကတော့ဒီ Chelsea ဆိုပြီးတော့အကောင့်နံပါတ်နဲ့ရေးထားတာတော့သူကတော့စီးပွားရေးကြောင့်ရောတယောက်တွေစုံမမှုနေပါတာကြောင့်ရောစေးသမားတွေပေါ်လာတာကြောင့်ရောမှုခင်းတွေပေါ်လာတာပါဆိုပြီးသူကရေးပါတယ်။နောက်တယောက်ကတော့တေချိုဘာစားဆိုတဲ့အကောင့်မှာသူကတော့အရှင်းဆုံးနဲ့အတူဆုံးပြောရရင်တဲ့ဦးသိန်းစိန်ရဲ့စေနာမြတ်တာကြောင့်လူငင်းချမ်းသာဝင်းကဒီတခိုးချဘိုးတွေလွတ်ထားလိုက်လို့ပါတဲ့။အခုပြည်သေးကြီးကလည်းပဲစစ်တပ်လက်အောက်မှာပဲရှိနေပါသေးတယ်တဲ့။ဒါတော့ဆော့ဆော့ကကိုမောင်တသနာပြောသွားတာနဲ့တော့ခက်စင်စင်မှာနောက်ကွယ်ကလက်မဲကြီးကိုဖော်ထုတ်နိုင်ရင်တော့အဖြေကရှင်းပါတယ်။လူငင်းချမ်းသာဝင်းနဲ့လွတ်လာတဲ့သူတွေစင်းပြန်ပြုစုပြီးအစိုးရအနေနဲ့ဒီလူတွေကိုလေထားစောင့်ကြည့်တဲ့လို့အကြံပြုရပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီလိုတချို့ဟိုရာဇဝတ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့ပေးပြန်လွတ်နေတာကြောင့်အခုလိုရာဇဝတ်မှုခင်းနေပုံများနေတယ်ဆိုပြီးတော့အပြစ်တင်တာလည်းရှိပါတယ်ဒါရောဘလောက်အထိမှန်ပါသလဲဟိုရှင်းနေဦးသိန်းတန်းကိုဆွေးနွေးပေးပါခင်ဗျာ
ကဲဒါအတိုင်းတာတစ်ခုတည်းတော့မှန်တယ်လို့ပြောမှာပေါ့ဗျာကျွန်တော်တို့ဒီကမာကြီးဘိန်းစိန်ဟိုဝင်းကျုပ်ဘဝတကြိမ်နောက်တစ်ခါဟိုတပရာကြီးရှင်တဲ့တကြိမ်ဟိုလူငင်းချမ်းသာပေးလို့တင်းမြင့်ဒီမြင်ကကျွန်းနေကြတာပဲနှစ်ခါလူချင်းချတာငွေရကြမ်းတာထွက်လာတဲ့အခါကျတော့နောက်ဆုံးမှာရဲမြက်ကိုတတ်ပြလိုက်တဲ့ဒီလုံနိုင်တာပေါ့လေအဲ့တော့တစိတပိုင်းတော့အမှန်တယ်လို့ပြောမှာပဲပြီးတော့ကျွန်တော်တို့နိုင်ငံရဲ့အာဏာရှင်စနစ်အောက်မှာနေကြရတော့ဒီအချင်းဥစည်းဆိုတာကလည်းပဲဟိုထောင်ကပြုရင်ပြုဖို့မဟုတ်ဘူးဗျပူဆိုးအောင်ပေါ့နော်တခိုးကိုဓမြဖြစ်အောင်နော်ဓမြကိုတပုံဖြစ်အောင်လေ့ကျင့်တဲ့နေရာတွေပဲရဲဆက်ဆက်ဖိနှိပ်ချုပ်ကျဲမြင်းပန်းနော်ဒိုင်းဖန်နဲ့ခေါ်တဲ့ဟာပေါ့ဗျာအဲ့တော့အချင်းချင်းပေါင်းတွဲဗနာတပိုင်းရဲ့ဘိန်လက်ထောက်ချဒါလူတွေဖြစ်တဲ့အခါကျတော့အဲ့လိုလူတွေကအလွယ်တူခဏခဏပြန်ထွက်လာတော့လက်ရည်ပြီးတော့ထောင်ဝင်လည်းမကြောက်ဘူးရတော့လူချင်းသားလာအောင်မှာပဲဆိုပြီးတဲ့အနေထားနဲ့လုတ်တာလုတ်တဲ့အနေထားတွေတော်တော်များများရှိတယ်လို့ကျွန်တော်တင်ပြရဲ့နမူနာကြည့်ပြီးတော့ကျွန်တော်တော့စတယ်ဗျာ
โอเคကျေးဇူးပါဒါနဲ့ပတ်သက်လို့ကျွန်တော်တစ်ဆက်တည်းဒီဆရာဦးသိန်းသိန်းထောက်ပြတဲ့အချက်တစ်ချက်ကိုကျွန်တော်တို့သောတာရှင်တယောက်စာရေးထားတာလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီနေရာမှာကိုရန်ပြေဆိုပြီးကျွန်တော်တို့စာပို့ထားပါတယ်ကိုရန်နိုင်ရပဲဖတ်ပြပါဦးလေ
ပင်နိုင်ငံမှာမဆိုတရားဥပဒေကိုစိုးမိုးမှုရှိပေမဲ့လည်းဒုစရိုက်ကျူးလွန်တဲ့သူအ ਨੇ နဲ့အများဆိုလို့ရှိပါတယ်တရားဥပဒေစိုးမိုးမှုပိုရှိတဲ့နိုင်ငံမှာဒုစရိုက်မှုနည်းတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒုစရိုက်မှုတွေများပြားလာတာဟာစီးပွားရေးကြောင့်မဟုတ်ပဲတရားဥပဒေစိုးမိုးမှုနည်းခြင်းကြောင့်သာဖြစ်ကြောင်းဥစွာပထမသုံးသပ်ရပါတယ်ဒုစရိုက်မှုတွေကျူးလွန်တဲ့သူဟာတရားဥပဒေရဲ့အေးအေးယူမှုအေးအေးယူခံရမှုကနေလွတ်နေမဲ့ဆိုရင်အချောင်ရလိုစိတ်ရှိတာအနိုင်ကျင့်ရန်ကားခြင်းစိတ်တွေကသူတို့မှာအမြဲဖြစ်နေပါတယ်စီးပွားရေးဘလောက်ပဲကောင်းနေပါစေသူတို့အဲ့ဒီစိတ်များရှိတဲ့သူတွေဖြစ်ကြပါတယ်အသေးစားဒုစရိုက်ကျူးလွန်သူတွေကိုတော့လွန်ခဲ့တဲ့နှစ်20 25နှစ်လောက်ကဆိုရင်ရဲတပ်ဖွဲ့ကလူတွေကလူဆိုးစည်းရင်းဝင်တွေကိုတပ်ဆိုင်ရာနယ်မြေတွေအလိုက်မှတ်တမ်းထားပြီးတော့နယ်မြေလူဆိုးထိန်းတွေကပုံကင်းဖြစ်တာနဲ့တပြိုင်တည်းချက်ချင်းဖမ်းဆီးရေးယူဆောင်ရွက်နိုင်ခဲ့ကြပါတယ်ဒုက္ခရဲတပ်ဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းဆောင်ရွက်မှုအားနည်းချက်တွေရှိနေတာတွေ့ရပါတယ်ထို့တူဒုစရိုက်သမားများကိုထောင်ချရုံတစ်ခုတည်းမဟုတ်ပဲထောင်တွင်းပညာပေးခြင်းအသက်မွေးဝမ်းကြောင်းသင်တန်းများထောင်တွင်းမှာသင်ကြားပေးပြီးတော့ထောင်ကားလွတ်တဲ့အခါအလုပ်ခွင်ကိုတန်းဝင်စေတဲ့စီမံချက်တွေကိုလည်းလှုပ်ဆောင်မှသာစိတ်ဓာတ်များပြောင်းပြီးတော့အလုပ်ကိုင်းမရှိခြင်းကခင်းလို့ပြီးတော့နောက်တစ်ဖန်ဒုစရိုက်မှုကျူးလွန်တာတွေမဖြစ်နိုင်တော့မှဖြစ်ကြောင်းသုံးသပ်တင်ပြလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအတန်ဖိုင်နဲ့ဆွေးနွေးထားတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကကိုဦးကဆွေးနွေးထားတာတခုလည်းရှိပါတယ်ကျွန်တော်တို့အစီအစဉ်အချိန်သိမချန်တဲ့အတွက်သူ့အတန်ဖိုင်ကိုလည်းဟိုထုတ်လွှင့်ပေးခြင်းပါသေးတယ
်ဟုတ်ကဲ့ VOE မင်္ဂလာပါဗျကျွန်တော်ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဒီညအခုဆွေးနွေးမယ်ဒီအမှုအခင်ကိစ္စတွေတရားဥပဒေမစိုးမိုးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အရင်ဆုံးကျွန်တော်စဉ်းစားမိတာကတော့ဒီကိစ္စတွေကသူကလုံရဲလို့လုံနေတဲ့လူတွေရဲ့လုတ်ဆရာမရှိလို့လုံနေတဲ့လူတွေဆိုရင်ကျွန်တော်နှစ်ပိုင်းတော့တွေ့ပါတယ်။အဲ့မှာကျွန်တော်အချက်၃ချက်ပေါ့နော်ရေဘူးအပြင်ကျွန်တော်ဆွေးနွေးချင်ပါတယ်။ဒီလိုကိစ္စမှာကျွန်တော်ပထမတစ်ချက်အနေနဲ့ကတော့ဟိုကျွန်တော်တို့ဒီစင်ကာပူကခေါင်းဆောင်ကြီးလီကွမ်ယူပြောတဲ့စကားတစ်ခုကျွန်တော်လည်းကိုးကားချင်ပါတယ်။သူကတော့ကို့မှာနေစရာအိမ်ငန်းတခန်းတော့မပိုင်တဲ့လူဟာဘယ်လိုမှမျိုးကြီးစိတ်မရှိနိုင်ဘူးဆိုတဲ့သဘောမျိုးသူစကားပြောမှုပါတယ်။ကျွန်တော်ကဒီလိုယူဆပါတယ်လက်ခံပါတယ်ကျွန်တော်တို့ကိုမဘာမှ Twitter ဆရာ Member ဆရာပိုင်ဆိုင်မှုမရှိတဲ့လူရန်းစားတွေများလာတဲ့လေလေသူတို့ဟာဒီမျိုးချစ်စိတ်ဘာမှတခြားဘာကောမှသူတို့ဒီလူကျင်ဝင်နဲ့ပတ်သက်တဲ့ကိစ္စတွေကိုစောင့်သိနေတာအားနည်းလေလေဖြစ်ပါတယ်။နောက်ထောင်မကြောက်တမ်းမကြောက်လူရန်းစားတွေမွေးဖွားတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒါကျွန်တော်တို့အခြေခံလူရန်းစားတွေစီးပွားရေးနဲ့တိုက်ရိုက်အချိုးကျနေပါတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ ဒီ rule of law မှာ law enforcement အရန်အားနေနေတာသိတာပါတယ်ဘာဖြစ်လဲဆိုသူဒီသူကနှုတ်ကင်းအကြီးအမားကြီးတွေငေါလောင်းမြန်လေးလောင်းမြန်မွေးစေဝါတွေဒူးနဲ့တန်နဲ့ဖမ်းမိတာတွေကိုသူကကျွန်တော်တို့မပေါ်ထုတ်နိုင်တဲ့အတွက်ဒီနှုတ်ကင်းအသေးသေးမမွားလေးတွေအစသူကအတင်ရေးပြီးတော့ဖြစ်လာတဲ့သဘောကျွန်တော်မြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့က law enforcement ကတော်တော်အရေးကြီးပါတယ်အခုကျွန်တော်မြန်မာနိုင်ငံမှာအသက်မဝင်တဲ့ဥပဒေတွေအများကြီးရှိပါတယ်အဲ့ဒါဒုတိယချက်ပေါ့နောက်တစ်ချက်ကတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ကဒီဝန်ထမ်းအင်အားပေါ့မလိုအပ်တဲ့ဝန်ထမ်းတွေကိုရှော့ပစ်ပြီးတော့မှတကယ်လိုအပ်တဲ့ရဲတပ်ဖွဲ့လိုပညာရေးဌာနလိုနေရာမျိုးတွေမှာဝန်ထမ်းအင်အားတိုးချဲ့ပြီးတော့ဖြည့်ရှင်းသင့်တယ်လို့ကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရှမ်းပြည်တော်မှကိုဦးပါကျွန်တော်အစီအစဉ်ကတော့အချိန်ကနောက်ထပ်3မိနစ်လောက်ပဲကျန်တော့တယ်ဆိုတော့ကျွန်တော်အဆုံးမသက်ခင်မှာဆရာဦးစီသူအောင်မြင့်ကိုဟိုအချင်းယုံတစ်ခုမေးချင်ပါတယ်တခြားမဟုတ်ပါဘူးအခုကျွန်တော်တို့ဒီတချို့တောတာရှင်တွေကလည်းထောက်ပြနေတာဒီဟိုပြည်ရေးဝန်ကြီးကဟိုဝန်ကြီးဌာနဒီကိစ္စတွေမှာပို့ပြီးတာဝန်ရှိတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီပြည်ရေးဝန်ကြီးဒီကိုပြန်ပြီးပေါ်အစိုးရဖွဲ့စည်းပုံကြီးကပြည်ထောင်ဝင်ကြီးကိုလည်းပဲစစ်တပ်ကပဲချုပ်ကန်ထားတာဆိုတော့ဒါတွေကိုပြင်ဆင်လိုက်မယ်ဆိုရင်ရောဒီရာဇဝတ်မှုကြာစင်းရေးမှာဘလောက်တိုင်းတာဒီအထောက်အကူဖြစ်နိုင်တယ်လို့ယူဆတယ်လေဒါအပြင်တကယ်လို့မှုခင်းကြာစင်းရေးမှာအဓိကလှုပ်တင်တာဘာလို့မြင်လဲဆရာ
အဓိကတော့နှစ်ချက်ပါတို့တို့ပြောမယ်ဆိုခုနကတော့လို့ဟိုတိုင်းပြည်စီးပွားရေးရဒီချုပ်ချုပ်ကြနေတဲ့အနေအထားအောက်မှာအဒီအာရီဖြစ်တယ်ဆိုတာကတော့နိုင်ငံတကာသက်သေအနေနဲ့တော့သတိကြပါလေစီဝါကြီးတွေကောင်းအောင်လုပ်ရမယ်လူတွေအလုပ်ကန်ရှိအောင်နောက်ပြီးတော့မှဒီလူပတ်ဝန်းကျင်ကလည်းလူတွေကိုသူကျမှုနဲ့ပတ်သက်လို့နားလည်အောင်ပြောရမယ်အဲ့ဒါတော့ပထမတစ်ချက်ပါဒုတိယတစ်ချက်ကတော့ဖူးကေတာကွယ်ဓာတ်ပြည်နဲ့မှုကင်းတွေဖြစ်လာလို့ဆိုမှမကန်ဖော်ထုတ်ရေးဒါကတော့ရေတပ်ဖွဲ့စွန့်ရင်လည်းဆိုင်ပါတယ်အဲ့နဲ့ပတ်သက်ရဲ့ပြည်ရေးဝန်ကြီးလဲလိုက်ရုံနဲ့ပြလိုက်ရုံနဲ့အခုဆိုပြည်ရေးဝန်ကြီးကလဲထားပြီးပါပြီအဲ့ဒါလည်းလည်းတစ်သက်မဖြစ်ပါဘူးဒီရေတပ်ဖွဲ့ရဲ့ညီမချက်တွေဥပဒေချက်တွေဟိုလောရကံရဲ့ပုံစံတွေအကုန်လုံးပြောင်းပြမှရမှာပါအဲ့ဒါဘာလဲဆိုတော့ရေတပ်ဖွဲ့ဆိုတာမှုကင်းတွေကိုတရားတားဆီးတဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်မှုကင်းတွေကိုပေါ်ထုတ်နိုင်တဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်ပြည်သူ့ကိုအကာအကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးတဲ့ရေတပ်ဖွဲ့ဖြစ်အောင်လုပ်နိုင်မှလာလျင်ဒါကျွန်တော်တို့ဒီကုလတော်လိုမှုကင်းတွေညှို့နေပွားပြောင်းကိုညှို့နေသွားမယ်ဆိုတဲ့အနေအထားမျိုးဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရှင်းနေရေးဦးသိန်းတန်းဦးနဲ့အီးမေးလ်တွေအသံဖိုင်တွေနဲ့ Facebook ကနေပြီးတော့ကျွန်တော်တို့သတင်းစကားပါတဲ့လူတွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ
ကိုအောင်လွင်ဦးနဲ့စီစဉ်ထုတ်လို့ရမှုမဆုမနိုစီစဉ်တင်ဆက်ထားတဲ့ဒိုင်းရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာပါဒီစီစဉ်ကိုည10:00နာရီနဲ့ 7:00 ထိလဲပြန်လည်ထုတ်လွှင့်ပေးနေပါတယ်ဒိုင်းရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းတွေမှာတပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါတယ်ဖီဝေကလည်းစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးညွတ်ကိုကိုရနိုင်ကကြီးညာပေးပါမယ်
စီးရီးယားနိုင်ငံလက်ပိုမျိုးရှေးပိုင်းကအရက်သားတွေကိုဘေးလွတ်ရာကဲထုတ်ပေးနေတဲ့လုပ်ငန်းတွေကိုပြန်စဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပါပြီ။သဘောတူထိန်းချုပ်ထားတဲ့ဖူအာနဲ့ကဖာယာရွာနှရွာကအရက်သားတွေလွတ်ပေးဖို့တောင်းဆိုချက်ကြောင်းဘေးလွတ်ရာရှေးပြောင်းပေးတဲ့လုပ်ငန်းတွေတောက်ကြနေကရက်သွားခဲ့တာပါ။ဒီကနေ့သဘောတူညီချက်ထဲမှာတော့အဲ့ဒီရွာကအရက်သားတွေကိုဘေးလွတ်ရာထွက်ခွာခွင့်ပေးဖို့အချက်လဲပါဝင်ပါတယ်။ခုထိတော့ဒီလုပ်ငန်းတွေကိုမစတင်ရသေးဘူးဖြစ်ပါတယ်။စီးရီးယားစစ်ပွဲကိုချက်ချင်းမရတတ်မှုဆိုရင်အလက်ပေါ်မှာဖြစ်နေတဲ့ကြမ်းဖက်မှုတွေဟာတခြားနေရာတွေကိုပြန့်နှံ့လာနိုင်တယ်လို့လည်းကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့ကော်မရှင်နာမင်းကြီးဖီလီပိုဂရန်ဒီကလည်းဒီကနေ့မှသတိပေးလိုက်ပါတယ်။တူရကီနိုင်ငံအလယ်ပိုင်းကကေဆာရီမြို့ကဘတ်စကားစင်းဘေးမှာကားဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ယောက်ထပ်မံတေဆုံးပြီးတော့55ယောက်ထဏ်ရသွားခဲ့ပါတယ်အဲ့ဒီတဲကအများစုကတော့တူရကီစစ်တပ်ကဖြစ်တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်ဒဏ်ရာရသူတွေက6ယောက်ကတော့ဒဏ်ရာပြင်းထန်ပြီးတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကနဒါပြည်နယ်မှာတနတ်သမားတွေရဲ့ပြစ်ခတ်တိုက်ခိုက်ခံရတဲ့အတွက်အမျိုးသမီး9ယောက်ပါဝင်အစိုးရဝန်ထမ်း6ယောက်တိစုံသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်ပစိဖစ်မုတ်တရာတွေကပပူအာနယူဂီနီနိုင်ငံမှာပြင်းအား 9.9 အဆင့်ရှိတဲ့ငလျင်တစ်ခုစနေနေ့ကလှုပ်ခတ်သွားခဲ့တာကြောင့်ကန်ယူရန်တလျှောက်မှာနေထိုင်သူတွေဟာအမြင့်မိုင်းဒေသကိုထွက်ပြေးခဲ့ကြပါတယ်။ငရင်ကြောင့်တိစုံနိုင်ရရှိတဲ့ဆိုတဲ့သတင်းတွေတော့အခုချိန်ထိထွက်ပေါ်လာခြင်းမရှိသေးပါဘူးခင်ဗျာ
။သတင်းချင်းချုပ်ကိုကိုရဲနိုင်ငံကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလိုင်မန်တာဝရီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်9:00 ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190ရောကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.